Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဗျာ။ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေဂျွန်လ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအိုင်လိုမီတာ31 32 51နဲ့အိုင်လိုမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတောက်ကြနေကစပြီးတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ4462ယောက်ထပ်မင်းရှိပြီးတော့ရောဂါကူးစက်ခံသူစုစုပေါင်း3000နီးပါးရှိခဲ့ကြောင်းကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကမနေ့ကပဲပြောလိုက်ပါတယ်။ဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်652ယောက်ရှိတာကြောင့်အခုဆိုရင်သေဆုံးသူစုစုပေါင်းဟာလည်း3000ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။အမေရိကန်တောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်5ခုမှာနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာမနေ့စနေနေ့ကစံချိန်တင်မြင့်တက်ခဲ့ပြီးတော့ Florida ပြည်နယ်မှာ9500ကျော်ဂျော်ဂျီယာပြည်နယ်မှာ1900ကျော်တောင်ကယ်ရိုလိုင်းနားပြည်နယ်မှာ1604ယောက်အရီဇိုနာပြည်နယ်မှာ3592ယောက်နဲ့နေဗာဒါပြည်နယ်မှာ1100လောက်ရှိခဲ့ပါတယ်။ဒါ့ပြင်တက်ဆက်စ်ပြည်နယ်မှာလည်းမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ9800ရှိပြီးတော့42ယောက်ထပ်သေးတာကြောင့်သေဆုံးသူစုစုပေါင်း4200ရှိသွားပြီဖြစ်ပါတယ်။တက်ဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့စားသောက်ဆိုင်တွေပြန်ဖွင့်တာကိုရှော့ချဖို့နဲ့ဘားဆိုင်တွေကိုပိတ်ဖို့ပြန်ပြီးတော့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာကောင်မဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးတော့အဲဒီနောက်မှာတော့ဘရာဇီးလ်နိုင်ငံကကူးစက်သူ1,300ကျော်နဲ့ဒုတိယဖြစ်နေပြီးရုရှားနိုင်ငံကတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ6,900ကျော်နဲ့စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူ6,300ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ COVID-19 ကာယရောဂါကြုံနေရတဲ့အာရှနိုင်ငံတချို့မှာလည်းကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမနေ့ကကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူဟာ18,552ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာယောဂါကူးစက်ခံသူ9,200ကျော်နဲ့ကမ္ဘာမှာယောဂါကူးစက်မှုသရုပ်ထအများဆုံးဖြစ်နေပြီးတော့သေဆုံးသူစုစုပေါင်း16,000ကျော်ရှိသွားပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းနောက်ထပ်ယောဂါကူးစက်ခံသူဒီနေ့မှာ62ယောက်ထပ်တွေ့တာကြောင့်ယောဂါကူးစက်ခံသူစုစုပေါင်း12,915ယောက်ထပ်မင်းရှိသွားပြီလို့တောင်ကိုရီးယားနိုင်ငံရဲ့ယောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့မနေ့စနေနေ့ကတရက်ထဲမှာရောဂါကူးစက်ခံသူ1385ယောက်ထပ်မင်းရှိတာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်မြင့်တက်ခဲ့ပြီးတော့ကူးစက်သူစုစုပေါင်း9,812ယောက်ထပ်မင်းရှိသွားပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဩစတြေးလျနိုင်ငံမှာလည်းဗစ်တိုးရီးယားပြည်နယ်မှာမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ42ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်ခဲ့ပါတယ်။ဒါကြောင့်ဗစ်တိုးရီးယားပြည်နယ်မှာရောဂါကူးစက်သူရေအတွက်ဟာ72ဇက်တိုက်10ကနန်းထပ်မင်းရှိလာတာဖြစ်ပါတယ်။ဗစ်တိုးရီးယားပြည်နယ်မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးကိုတော့ဆက်ပြီးတော့ဖွံ့ဖြိုးမှာဖြစ်တယ်လို့ပြောပါရယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါပိုကူးစက်သူနောက်ထပ်3ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း296ယောက်ရှိသွားပြီလို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကဒီကနေ့မနက်8နာရီထုတ်ပြန်ချက်မှာပြောထားပါရယ်။3ယောက်စလုံးကပြည်ပကပြန်လာတဲ့သူတွေဖြစ်ပြီးတော့ရန်ကုန်တိုင်းက2ယောက်ကတော့အိန္ဒိယကပြန်လာတာဖြစ်ပြီးတော့တနင်္သာရီတိုင်းတရချောင်းမြို့တွေကတယောက်ကတော့ထိုင်းနိုင်ငံကပြန်လာတာဖြစ်ပါရယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်လူတွေနဲ့အစောပိုင်းစမ်းသပ်မှုတွေလုပ်နေတာမှာအလားအလာကောင်းတွေထွက်ပေါ်လာနေပြီးတော့အသုံးပြုဖို့အတွက်အန္တရာယ်ကင်းပြီးထိရောက်မှုရှိလာနိုင်တယ်လို့တရုတ်မျိုးသားဇီဝနည်းပညာကုမ္ပဏီ CNPG ကဒီနေ့မှပြောလိုက်ပါတယ်။ဘေကျင်းအခြေစိုက် CNPG ကုမ္ပဏီကထုတ်လုပ်တဲ့ဒီစမ်းသပ်ဆေးဝါးထဲမှာပဋိပစ္စည်းတွေအများကြီးပါဝင်တယ်လို့ပြောပါတယ်။ကာကွယ်ဆေးစမ်းသပ်မှုပထမနဲ့ဒုတိယအဆင့်တွေမှာလူ1,120ပါဝင်တယ်လို့ CNPG ကုမ္ပဏီရဲ့ WeChat လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါပြင်ဝန်ခြေဆိုင်နောက်ထပ်ဌာနကွဲတစ်ခုကစမ်းသပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးထဲမှာလည်းလူတွေရဲ့ကိုယ်ခန္ဓာကိုဖြစ်စေတဲ့ပဋိပစ္စည်းတွေအများအပြားဖြစ်ပေါ်စေတာကိုကနဦးရလက်ဒီမှာတွေ့ရတယ်လို့ CNPG ကုမ္ပဏီကအစောပိုင်းမှာပြောထားပါတယ်။ဒါမဲ့လည်းအဲ့ဒီကာကွယ်ဆေးတွေကိုလူတွေအတွက်ကာကွယ်ဆေးဖြစ်တဲ့တရားဝင်ထုတ်လုပ်ပြီးတော့အသုံးပြုနိုင်ဖို့အတွက်ဆိုရင်တော့တတိယအဆင့်အနေနဲ့လူတွေထောင်နဲ့ချီစမ်းသပ်ပြီးဘယ်လောက်ထိထိရောက်မှုရှိသလဲဆိုတာကိုစမ်းသပ်သွားမှာဖြစ်ပါတယ်။CMG ကုမ္ပဏီကတော့ကာကွယ်ဆေးစမ်းသပ်မှုတတိယအဆင့်ကိုလာမယ့်အင်္ဂါနေ့ကျရင် RS Server များပြည်ထောင်စုမှာစမ်းသပ်သွားမှာဖြစ်ပြီးတော့ဘယ်ဆေးကိုစမ်းသပ်မယ်ဆိုတာကိုတော့ပြောမထားပါဘူးခင်ဗျာ။ American ပြည်ထောင်စု California ပြည်နယ်မှာမနေ့ကသေနတ်သမားတဦးကပြစ်ခတ်တာကြောင့်တယောက်တည်းဆုံးပြီးတော့၄ယောက်ဒဏ်ရာရသွားတယ်လို့ Arabine ကပြောလိုက်ပါတယ်။အဲ့ဒီသေနတ်သမားဟာ Red Bluff မြို့တောင်ပိုင်းက Walmart ကုန်ပစ္စည်းဖြန့်ဖြူးရေးနေရာကိုစနေနေ့နေ့လယ်3နာရီခွဲလောက်ကကားနဲ့ရောက်လာပြီးတော့ပြစ်ခတ်ခဲ့တာပါ။အဲ့နောက်ရဲနဲ့အပြန်အလှန်ပြစ်ခတ်ပြီးတော့တနတ်သမားလည်းတည်ဆုံသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တနတ်သမားဘသူဘဝဖြစ်တယ်ဆိုတာကိုအခုချိန်ထိထုတ်ပြန်ပြောဆိုခြင်းမရှိသေးပေမဲ့သူဟာအသက်31နှစ်အရွယ်ရှိသူဖြစ်ပြီးတော့အဲ့နေရာမှာအလုပ်လုပ်ဖူးတဲ့သူဖြစ်တယ်လို့လည်းပြောပါတယ်။ဇနီးနေ့ညမှာပဲ Kentucky ပြည်နယ် Louisville မြို့က Jefferson Square Banya မှာပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့တာကြောင့်အမျိုးသားတစ်ယောက်သေဆုံးပြီးတော့နောက်တစ်ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။အမေရိကန်မှာလူမဲမျိုးသား George Floyd သေဆုံးမှုနဲ့အဲ့မျိုးက Breonna Taylor ဆိုတဲ့အမျိုးသမီးရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်သေဆုံးသွားပြီးတဲ့နောက်အဲ့ Banya မှာလူတွေစုပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်ခင်ဗျာ။
ဒီရီမရီတန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများတစ်စင်အောင်ပါတင်းနေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ရခိုင်ပြည်နယ်ရေတိတောင်မြို့နယ်ကျောက်တန်းကြီးရွာအုပ်စုအနီးတစ်ဝိုက်မှာစီးရီးတင်းမာမှုတွေကြီးထွားနေတဲ့အပေါ်ဆိုရင်ကြောင့်ကုလသမဂ္ဂကဒီကနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လူဦးရေ10,000ကျော်ရှိတဲ့ဒေသကနေထွက်ပြေးတင်းရှောင်နေကြတဲ့တင်းတွေကြောင့်ဆိုရင်မိတဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံကဒီကနေ့ရေဆွဲနဲ့ထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြခဲ့ရပါကျောက်တန်းကြီးရွာအုပ်စုမှာနေပြီးရှင်းလင်းရေးလုပ်ဖို့ပြီးခဲ့တဲ့တင်းပတ်ထဲမှာညွှန်ကြားချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်မှာဒေသခံတွေထွက်ပြေးနေကြတာဖြစ်ပါတယ်ညွှန်ကြားချက်ကိုတော့ပြန်လည်ရုပ်သိမ်းလိုက်ကြောင်းရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတို့ကဒီကနေ့ပဲ VOE ကိုအတည်ပြုခဲ့ပါတယ်ညွှန်ကြားချက်နဲ့ပတ်သက်လို့နားလည်မှုလွဲခဲ့တဲ့အတွက်ပြန်လည်ရုပ်သိမ်းလိုက်တာဖြစ်ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့လူညူရေးနဲ့နေဆက်ရေးရာဝန်ကြီးဘုံမှုကြီးမင်းတန်ကပြောပါတယ်မြန်မာနိုင်ငံအခြေစိုက်အမေရိကန်၊ကနေဒါ၊ UK နဲ့အော်စတြေးလျတပ်ရင်းတွေကလည်းကျောက်တန်းကြီးရအုပ်စုမှာတပ်မတော်ကနေပြီးရှင်လင်းရေးစစ်ဆင်ရေးတွေလုပ်မဲ့အပေါ်စိုးရိမ်ကြောင်းမနေ့တုန်းကပဲပူတွဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာတော့လက်နက်ကိုင်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာစာနာမှုဆိုင်ရာအကျအတဲတွေကျုံ့နေရချိန်မှာသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာဖို့တတိပေးထားပါတယ်ရှင်။ဟောင်ကောင်တွဲတရုတ်အစိုးရကအကောင်အထည်ဖော်မဲ့အမျိုးသားလုံခြုံရေးဥပဒေကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ယာနေ့ချီတဲ့ဟောင်ကောင်ပြည်သူတွေဒီကနေ့လမ်းတွေပေါ်မှာငြင်းငြင်းချမ်းချမ်းချီတဲ့ဆန္ဒပြခဲ့ကြပါတယ်။ခါတိုင်းလိုအမျိုးသားရေးကြွေးကြော်သံတွေဆောင်ပုတ်တွေကိုဟစ်အောင်မနေပဲဟောင်ကောင်အချက်အချာနေရာတွေကိုဖျက်ပြီးချီတက်ခဲ့ကြတဲ့ဆန္ဒပြသူတွေကိုလုံလင်းရဲတွေကစောင့်ကြည့်နေခဲ့ကြတာပါ။ဟောင်ကောင်တွဲပြထမ်းမဲ့အမျိုးသားလုံခြုံရေးဥပဒေမူကျွန်းကို၃ရက်ကြာကျင်းပတဲ့တရုတ်အမျိုးသားပြည်သူ့လွှတ်တော်အမြဲတမ်းကော်မတီစည်းဝေးပွဲအတွင်းမှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဒီဥပဒေကိုဇွန်လမကုန်ခင်မှာပြဋ္ဌာန်းလိမ့်မယ်လို့မျှော်လင့်ရပေမဲ့မူကျွန်းကိုတော့လူသိရှင်ကြားမထုတ်ပြန်ရသေးပါဘူး။ဇူလိုင်လ၁ရက်နေ့မှာကြာရောက်တဲ့ဟောင်ကောင်ကိုဗြိတိန်ကတရုတ်လက်လွှဲပြောင်းပြီးတဲ့23နှစ်မြောက်နှစ်ပတ်လည်ချီတက်ပွဲကျင်းပခွင့်ကိုဟောင်ကောင်ရဲတပ်ဖွဲ့ကငြင်းဆန်လိုက်ပြီးတဲ့နောက်တစ်နေ့မှာပဲအခုလိုပြည်သူတွေချီတက်ဆန္ဒပြကြတာပါ။ကာယောဂါဖြစ်ပွားနေတဲ့အချိန်တွင်လူ90ထဲပို့ပြီးတော့မစုဝေးကြဘူးအမိန့်ထုတ်ထားတာကြောင့်ရဲတပ်ဖွဲ့ကချီတက်ဆန္ဒပြပွဲကိုခွင့်မပြုတာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဟောင်ကောင်ပြည်သူသဘောထားသိပ္ပံသုတေသနဌာနကပြုလုပ်တဲ့စစ်တမ်းတစ်ခုမှာတော့ဟောင်ကောင်ဒေသခံအများစုကဒီအမျိုးသားလုံခြုံရေးဥပဒေကိုလက်မခံကြောင်းဖော်ပြခဲ့ပါတယ်။ Friday သတင်းကကြောက်ယူတဲ့စစ်တမ်းတွေအရဟောင်ကောင်မှာဆန္ဒပြပွဲတွေကိုထောက်ခံသူဇွန်လအတွင်း58ရာခိုင်နှုန်းကနေ51ရာခိုင်နှုန်းအထိကျဆင်းသွားခဲ့တယ်လို့သိရပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကြောင့်အီရန်နိုင်ငံအနေနဲ့ဒီနှစ်မှာအတော်ကိုခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့ရုပ်သံမင်ကုန်းမှာပြောပါတယ်။ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ချုပ်ဆိုထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကနေ2018ခုနှစ်မှာအမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်အပေါ်တံခတ်ပိတ်ဆို့မှုတွေကိုပြန်ချခဲ့တာပါ။အခုတခါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အီရန်စီးပွားရေးကျဆင်းခဲ့ပြီးခဲ့တဲ့တနင်္လာနေ့ကအီရန်ရီယန်ငွေလဲနှုန်းအနေဆုံးအထိကျဆင်းသွားခဲ့ပါတယ်။အီရန်မှာကရောဂါကာလအသွားအလာပိတ်ပင်ကန့်သတ်ထားတာတွေကိုဧပြီလအလယ်လောက်ကစတဖြည်းဖြည်းပြန်လျှော့ပေးလိုက်ပြီးတဲ့နောက်မှာယောဂါကူးစက်မှုနဲ့အတေးအပြောင်နှုန်းကျိုးလာနေတာပါ။မနေ့ကတည်းကကူးစက်သူ2,500နီးပါးရှိပြီးယောဂါကူးစက်သူစုစုပေါင်း2,000ကျော်ရှိပါတယ်။မနေ့ကတည်ဆုံးသူ144ယောက်ရှိတဲ့အတွက်ဒါဟာနှစ်လအတွင်းမှာပထမဆုံးအကြိမ်တည်ဆုံးသူ100အချက်ကိုတက်လာတာပါ။တည်ဆုံးသူစုစုပေါင်းက1,500ကျော်ရှိပါတယ်။ယောဂကုသမှုနှုန်းများတဲ့နေရာတွေမှာနောက်တစ်ပတ်တနင်္ဂနွေကစပြီးနှစ်ပတ်ဆက်တိုက်အပြင်ထွက်ရင်နှာခေါင်းစီးမဖြစ်မနေဝတ်ဆင်ရမှာဖြစ်ကြောင်းသမ္မတရူဟာနီကပြောပါတယ်။ကုသမှုနှုန်းမကျရင်လူချင်းခက်ခွာခွာနေရမယ့်ကန့်သက်ချက်စည်းကမ်းတွေကိုပြန်ချမှတ်ဖို့လေကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ရှင်။ အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူကိုဆန့်ကျင်ဝေဖန်တဲ့တက်ကြွလှုပ်ရှားသူခေါင်းဆောင်အာမီယာဟက်စကောက်ကိုဖမ်းဆီးထားတာကနေဂျေရုဆလင်မြို့တရားရုံးကပြန်လွှတ်ပေးလိုက်ပါတယ်။တောက်ကြနေတဲ့ကဆန္ဒပြပွဲတွေကြောင့်လမ်းတွေပိတ်ကုန်တဲ့အတွက်တရားမဝင်ဆန္ဒပြပွဲတွေပြုလုပ်တယ်ဆိုပြီးတော့ဟက်စကောက်နဲ့အတူဆန္ဒပြသူအတော်များများကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။သူကိုဖမ်းဆီးထားတာကြောင့်အစ္စရေးနိုင်ငံအတွင်းထင်ရှားကြော်ကြားသူတွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးဝန်ကြီးချုပ်ရဲ့အိမ်တော်ရှေ့မှလည်းရာနဲ့ချီတဲ့သူတွေဆန္ဒပြခဲ့ကြပါတယ်။လိမ်လည်မှုလက်ယူမှုနဲ့ယုံကြည်မှုကိုအလွဲသုံးစားလုပ်မှုစတဲ့ဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နေတင်ညာဟုရာထူးကနှုတ်ထွက်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုကြပါတယ်။အစ္စရေးစစ်တပ်ဗိုလ်မှူးချုပ်ဟောင်းတဦးဖြစ်တဲ့ဟက်စကာဟာတရားရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နေတင်ညာဟုကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုတာကြောင့်ထင်ရှားလာသူတယောက်လည်းဖြစ်ပါတယ်။ရဲကသူ့ကိုဖမ်းဆီးပြီးဆန္ဒပြတဲ့နေရာကိုပြန်မသွားဘူးဆိုရင်ပြန်လွှတ်ပေးမယ်လို့ကမ်းလှမ်းခဲ့ပေမဲ့သူကငြင်းဆန်ခဲ့တာပါ။ဂျေရုဆလင်မြို့ကထောင်တစ်ခုထဲမှာ15နာရီကြာနေခဲ့ရတယ်လို့လွတ်လာလာခြင်းမှာဟက်စကယ်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူဟာဒေလီယနာမိတ်ဆွေတွေစီကနေလက်ယူမှုသူနဲ့သူ့မိသားစုဝင်တွေပုံရိပ်ကိုထင်ဟပ်စေတဲ့ကောင်းသတင်းတွေထုတ်လွှင့်ပေးဖို့မီဒီယာပိုင်ရှင်တွေနဲ့အပေးယူလုပ်မှုစတဲ့အမှုတွေနဲ့တရားရင်ဆိုင်နေရတာဖြစ်ပြီးသူရဲ့မှုကြားနာတာကိုရှေ့လာမှပြန်လည်စတင်မှဖြစ်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟူကတော့သူတစုံတရာအမှားလုပ်ထားတာမရှိဘူးလို့ညင်းဆိုထားပါတယ်ရှင်။တော်ဒါရှင်များရှင်တနင်္ဂနွေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရသိတောင်မြို့နယ်ကြောက်တန်းကျေးရွာဤတစ်ဝိုက်မှာနေမီရှင်းလင်းရေးညွန်ကြားချက်ကိုရခိုင်ပြည်နယ်အစိုးရကနေပြန်လည်ရုပ်သိမ်းလိုက်တဲ့သတင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါရသိတောင်မြို့နယ်ကြောက်တန်းကျေးရွာဤတစ်ဝိုက်မှာရခိုင်လက်နက်ကိုင်အဖွဲ့ဝင်ရောက်လှုပ်ရှားနေလို့တပ်မတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်မှာမို့ဒေသခံပြည်သူတွေတိမ့်ချောင်ကြဖို့ရခိုင်ပြည်နယ်အစိုးရဘက်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကနေဇွန်လ25ရက်နေ့ကထုတ်ပြန်ထားတဲ့ညွှန်ကြားချက်ကိုရုပ်သိမ်းလိုက်တာပါ။ညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ရတဲ့အကြောင်းရင်းကိုတော့ရခိုင်ပြည်နယ်အစိုးရဘက်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးဘူမှုကြီးမင်းသားကနေ VOA ကိုခုလိုပြောပါတယ်
ပြည့်ပြည့်တဲ့အကြောင်းရင်းကအဲ့ဒီမျိုးနယ်အောင်ချုပ်ရင်းမှုကကျောက်တန်းသားကရွာ၄၅ရွာကိုပဲဒီရွယ်ပြီးတော့လုခိုင်းတာသူကရွာ40ကျော်ကိုထုတ်လိုက်တယ်ဒါအဲ့တော့မလိုတဲ့နေရာကသွားပြီးတော့ဟိုထိကြိုက်သွားတာပေါ့အဲ့တော့ဒီလူတွေကစိုးရိမ်လာတော့ဟောက်စာဒီမှာပါတယ်ဒီနေ့ကလည်းသင်ကြားတဲ့ထဲမှာကျောက်တန်းကတဝိုက်လိုပဲပါတယ်အဲ့ဒါကိုကျဖြစ်လိုက်တော့ဆိုပြီးတော့ဒီကလည်းကျဖြစ်လိုက်တယ်အဲ့ဒါကိုနောက်တစ်ခုကတော့ဒါကြရက်ကလေးတို့ကလည်းအဲ့ဒီမှာနေမီရှင်းလင်းရေးဆွဲဟာလေးမှာပြီးတုံးထားတာလည်းရှိတယ်။အဲ့ဟာမျိုးကလည်းတကယ်တော့ information နဲ့ပတ်သက်လာလို့ရှိရင်အကုန်ကြီးချက်တတ်တယ်။ဒါကြောင့်လို့ဒါကိုလည်းပြန်လိုက်တာဖြစ်တယ်
။ကျေသိတော်မြို့နယ်ကြောက်တန်းကျေးရွာအုပ်စုမှာတပ်မတော်ကနေမီရှင်းလင်းရေးစစ်စင်ရေးတွေပေါ်စိုးရိမ်ကြောင်းမြန်မာနိုင်ငံခြေဆိုင်အမေရိကန်၊ကနေဒါ၊ UK နဲ့ဩစတြေးလျတန်ယုံတွေကကြေညာချက်ထုတ်ပြန်ပြီးမှပဲအခုလိုရုပ်သိမ်းလိုက်တာလည်းဖြစ်ပါတယ်။တန်ယုံတို့ရဲ့ပူးတွဲထုတ်ပြန်ချက်မှာတော့အရင်ကနေမီရှင်းလင်းရေးစစ်စင်ရေးတွေအတွင်းအယတားတွေထိခိုက်မှုတွေကြုံခဲ့ဘူးတာကိုလည်းသတိပေးထားတာပါ။2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာဆွေရအုပ်စုကိုတုတ်ပြန်တဲ့နေမီရှင်းလင်းရေးစစ်စင်ရေးတွေမှာတော့လူခွေရေးချိုးပေါက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့လည်းနိုင်ငံတကာအသိုင်းအဝန်းကစွပ်စွဲထားတာဖြစ်ပါတယ်။သမရယုံပြောရေးစုခွဲရှိသူညွှန်ကြားရေးမှူးချုပ်ဦးစော်သေးကလည်းနေမီရှင်းလင်းရေးဆိုတဲ့အသုံးနှုန်းပါဝင်မှုနဲ့ပတ်သက်ပြီးတော့နားလည်မှုလွှဲမနိုင်လို့သုံးစွဲခြင်းမပြုဖို့တမတော်ကရောရဲတပ်ဖွဲ့ကပါနိုင်ငံတော်ဆိုရကရခိုင်ကပြောကြားထားပြီးဖြစ်တယ်လို့အခုမှလည်းသုံးစွဲခြင်းမပြုဖို့တိုင်းစစ်ဌာနချုပ်တို့လုံတဲ့ဝန်ကြီးကနေတဆင့်ထပ်မံပြောထားပြီးဖြစ်ကြောင်းလူမှုကွန်ရက်ဆိုင်မျက်နှာကနေဖော်ပြထားပါတယ်။နေမီရှင်းလင်းရေးညွှန်ကြားချက်ကိုပယ်ဖျက်တာနဲ့ပတ်သက်လို့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကခုလိုပြောပါတယ်
။ကောင်းကင်တတိယရရှိတဲ့အတွက်လုံခြုံရေးရကိုစီစစ်ဆောင်ရွက်တာပါဖြစ်တယ်။နေမီရှင်းလင်းရေးဆိုတဲ့အတိတ်ကဆုံးမှာမာမင်းနာပါ။နေမီရှင်းလင်းရေးဆောင်ရွက်တဲ့ဆိုတော့တို့အနေနဲ့လည်းအရာကိုပြန်ပြောကြတဲ့ဖြတ်ထားတယ်လို့သိရတယ်ကြ။ဒါဒီရွာသားတွေအနေနဲ့ကြောက်လန့်ပြောဆိုပြ။
ညွန်ကြားချက်ထုတ်ပြန်ပြီးနောက်ပိုင်းကြောက်တန်းနဲ့ပတ်ဝန်းကျင်ကျေးရွာကရွာသားတွေနေမီကနေတိမ့်ချောင်မှုတွေရှိခဲ့တယ်လို့လုံတဲ့ဝန်ကြီးဘူမှုကြီးမင်းနန်းကဆိုပါတယ်။
ဒီတော့မှဒီနေ့ရောက်ဒီနေ့နေရာချဒီနေ့ဒိတ်ကပေးပြန်ထားပြီးလားအဲမနေ့ကဒီကိုလူ80ရောက်တယ်ရောက်တဲ့ဟာတွေနေရာချထားပြီးတော့ပြန်ထားပြီးလားအစိုးရကချဲ့ကားပြီးတော့ဟိုတုံကြီးချဲ့ပြီးရှောက်ပြောနေတာလေတကယ်တော့ပြတ်ပြတ်ဆိုရင်ပြတ်မယ်ကတော့သူ့ရန်သူကိုတော့တိုက်ရမှာပဲရန်သူကနေရာယူထားတယ်မတိုက်လို့မရဘူးတိုက်ရမယ်တိုက်တဲ့ခါကျတော့ရွာသားတွေဒေးကင်းအောင်လို့ကျွန်တော်တို့ကလည်းစီစဲရတာပါ
တိမ့်ချောင်လာတဲ့ဆစ်ချောင်ရွာသားစီရင်ဟာလုံချုံရေးနဲ့နယ်စပ်ရေးရဝန်ကြီးပြောဆိုတာနဲ့ကွဲလွဲမှုရှိနေတယ်လို့ရသိတောင်မြို့ပရဟိတအကူအညီပေးဖွဲ့ဝင်ကိုဘက်ကကပြောပါတယ်
ဒီရှင်လေးပါထိုးတဲ့အဲ့ဒီဆစ်လေးရဲ့နေရာကကြောက်တန်းတိုက်နေမှာရှိတဲ့တေးတော်တွေကလည်းဒီမှာပြည်တော်မျိုးပေါ်ရ တို့ဆက်တဲ့ကြေရော်တွေရောနောက်စစ်တွေရောအမျိုးအစီအစီချောင်းပြေးနေရတယ်အဲ့စာထုတ်ပြီးမှတော့ဒီနောက်ထပ်တပေါင်းကြီးပါလောက်တိုးလာတယ်ဒါကြောက်တဲ့တိုက်နေမှာဆိုတော့ကိုအကုန်လုံးက50နဲ့တယောက်ရှိတယ်အခု၆ခက်ရောကတက်တဲ့ကျွန်တော်တို့လက်ချက်ကိုပြေထုတ်လာတာ90နဲ့ကိုဦးလေအဲ၆ခက်ရောတယောက်လေးပဲတော့ကြောက်တဲ့နေမှာကျွန်တော်ရေပြောင်းမှုနဲ့အခြေပတ်အမှန်တရားတည်ဆောင်ရောဟောင်းအောက်တော်ကြီးဖွင့်ရဝေရောဟောင်းဟောရောပြေကျင်သာဒီကအချိန်မှဆိုရင်ဒါတလေအဲဒီဘာတလေတို့ကျင်သာလို့ဆိုရင်ဟိုလူကနေရမှုကိုနှောင်းပုံးဆောင်လောက်ရှိရယ်ဆက်မကြည့်တယ်ဒါကကမလဲနေလုံးကြီးတော့လည်းအဲ့တော့အနေထားဖြစ်နေတာကိုသူကလူပေါင်း80လောက်ဆိုကျွန်တော်အံ့ဩတယ
်ဆစ်ဆောင်လူတွေနဲ့စားတော့ရေးတာမကနေထိုင်ရေးမှလည်းအခက်တွေ့နေတယ်လို့သူကဆိုပါတယ်လက်ရှိကြောက်တန်းကြီးရွာဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့ဝန်ကြီးဘူမှုကြီးမင်းနန်းကပြောပါရယ်2018နှစ်ကုန်ပိုင်းကစပြီးရခိုင်လက်နက်ကိုင်အေအေဖွဲ့ကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာစတင်အခြေပြုလာပြီးမြန်မာစစ်သားနဲ့တိုက်ပွဲဖြစ်ပွားလာနေတာအခုအချိန်မှာပိုပြီးတော့သိမ်းမာနေတဲ့အခြေအနေမှာရှိနေပါရယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါရယ
်ကျွန်မကစုမုံပါရှင်ရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးညွှန်ကြားချက်ထုတ်ပြန်ခဲ့တာကိုပြန်ရုပ်သိမ်းလိုက်တဲ့အပေါ်ဒေသခံနိုင်ငံရေးအသိုင်းအဝိုင်းနဲ့လူခွေလှုပ်ရှားသူတွေရဲ့တုံ့ပြန်ချက်တွေကိုပြောပြပေးကြပါတယ်။ရခိုင်လက်နက်ကိုင်တပ် AA နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမှာနယ်မြေရှင်းလင်းရေးလုပ်ဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေတိမ်းရှောင်ခဲ့ကြရသလိုနိုင်ငံတကာတန်ယုံတွေဘက်ကလည်းသတိပေးချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ချက်ကိုပြန်လည်ရုပ်သိမ်းလိုက်တာပါ။ဒီညကြားချက်ရုပ်သိမ်းလိုက်တာကြောင့်ဒေသခံတွေကြုံရတဲ့အခက်အခဲတွေရောပါသွားနိုင်ပေမဲ့တိုက်ခိုက်မှုတွေအဆုံးသတ်နိုင်မှုအရေးကြီးတယ်လို့လည်းဆစ်ဆောင်ဒုက္ခသည်တွေကိုကွင်းဆင်းပြီးတော့အကူအညီပေးနေတဲ့ရသေးရောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ
်။နေမင်းချင်းလေးရုပ်သိမ်းတာတော့ဘာပဲဖြစ်ဖြစ်အခက်အခဲတွေ့နေတဲ့ပြည်သူတွေအတွက်တော့ကောင်းတယ်လို့ကျွန်မမြင်ပါတယ်။ဒါပေမဲ့လည်းဒီရုပ်ပြီးတော့မှပေါ့နော်တိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုရင်တော့လည်းရုပ်သိမ်းတာလည်းဘာမှပေါ့နော်တရားမှုရှိမယ်မဟုတ်ဘူးလို့ကျွန်မပြောချင်ပါတယ်။အော်ဒီနားလေမခွေးတော့တယ်ဆိုပြီးသူတို့ထုတ်ပြန်ထားတာတော့ရှိတယ်။ဒါသီးတကယ်လားသူတို့လို့ပြောတာလားဆိုတော့ကျွန်မတို့အနေနဲ့မပြောလို့ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ပါအဲ့လိုထုတ်ပြန်လိုက်တဲ့အတွက်တော့ဒီခက်ပြင်းနေတဲ့ကြည့်ရောသူကြည့်ရောသားကတော့ပေါ့နော်အခက်ခဲတွေကနည်းနည်းတော့ရော့တော့မယ်လို့ဒီခက်ပြင်းနေတဲ့ဟာတွေကတော့မရောနိုင်ပါဘူး။တိုက်ပွဲတွေမရှိဖို့လေးကြည့်တာပေါ့အဓိကတော့ဆက်ဖြစ်နေမယ်ဆိုရင်တော့ပြည်သူတွေရဲ့အကြောက်တရားကပို့ပြီးတော့ပေါ့နော်ရှိလာမှာပါအဲ့တော့အဲ့ဒီမှာမနေရေးပဲနဲ့အပီကိုဗစ် -19 ရောဂါဖြစ်နေတဲ့အချိန်မှာဒီမိုးဒီလေးတွေမှာအခက်အခဲအများကြီးနဲ့ကြုံတွေ့ရမှာပေါ့။နော်အဲ့ဒါနဲ့တိုက်ပွဲရှိဖို့တော့အရေးကြီးပါလေ
။ကိုဗစ် -19 ကာယရောဂါနဲ့လက်နက်ကိုင်ပြည်ပခါတွေကြောင့်အခက်ကြုံရခြင်းမှာစစ်စစ်ရေးတွေအရှိန်မြင့်မှုစီစဉ်နေတဲ့အပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွေလှုပ်ရှားသူတွေကသတိပေးနေကြတာပါလူခွေလှုပ်ရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့ပြန်ရုပ်သိမ်းလိုက်တဲ့ညွှန်ကြားချက်ဟာနှကိုကလေးကမထုတ်သင့်တဲ့ညွှန်ကြားချက်အဖြစ်ရှုမြင်ပါတယ
်ဒီလိုမျိုးသူတို့ထုတ်ပြန်ထားတဲ့မိထူကိုပြန်ရုပ်တယ်ဆိုတာတော်တော်တော့ရှားပါပါတယ်။သူတို့လုံဆောင်မှုအတွက်စီစဉ်ထားတဲ့စီမံချက်တစ်ခုပြန်လည်ရုပ်သိမ်းတာထူးထူးခြားခြားဖြစ်ရတဲ့ခုလို့ဖြစ်ပါတယ်။ဘာကြောင့်ရုပ်တယ်ဆိုတာမသိပေမဲ့အမှန်တော့လေအစိုးရရတာကိုကျွန်တော်မလုပ်တင်တော့အရာဖြစ်ပါတယ်။လူသားဆန်သောအတွေးခေါ်ရဆိုလို့ရှိရင်တော့အခုလိုမျိုးကိုဗစ်ဒီလည်းဖြစ်နေတယ်။ရာသီဥတုကလည်းဆိုးဝါးနေတဲ့ချိန်မှာလူပေါင်းထောင်ပေါင်းများစွာကိုဒီနေမြေအတွက်မှမနေရဘူးဆိုပြီးတော့တိမ်းရှောင်ခိုင်းခြင်းကပထမဆုံးမှဖြစ်တဲ့အရာဖြစ်ပါတယ်။ကျွန်တော်တို့ဒီဒီစစ်ပွဲအတွက်မှာအမြင်ကြွားဒီမှာကျွန်တော်တို့ဟိုမတင်ငါလို့ရှိရင်တက်ဖြတ်မှုတွေပြစ်ခတ်မှုတွေရှိတယ်တချိန်ထဲမှာလူရက်မှုဖျက်ဆီးမှုတွေရှိနေတယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကလူခွင့်ချိုးဖောက်မှုဖြစ်နိုင်နေဒါမျိုးကကျွန်တော်တို့အစိုးရဟိုစဉ်စဉ်ကြင်ကြင်နဲ့စဉ်းစားပြီးတော့မှလုပ်ဆောင်နေတယ်အခုလိုမျိုးကျွန်တော်တို့အမိန့်ထုတ်ပြီးမှပြန်လဲရုပ်သိမ်းတာမျိုးမဟုတ်ဘဲနဲ့အစိုးရစဉ်းစားဖို့အတွက်မလုပ်တင်တော့အရာတခုဖြစ်ပါတယ်
ရသေးတော်မျိုးနဲ့ကြောက်တန်းကြေးရွာအုပ်စုမှာတက်မတော်ကနယ်မြေရှင်းလင်းရေးစစ်ဆေးရေးတွေပေါ်ဆိုရင်ကြောင့်မြန်မာနိုင်ငံခြေဆိုင်အမေရိကန်ကနေဒါ UK နဲ့အော်စတြေးလျနိုင်ငံတာဝန်တွေကလည်းမနေ့တုန်းကပဲပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နယ်မြေရှင်းလင်းရေးညွှန်ကြားချက်ထုတ်ပြန်လိုက်ပြီးတဲ့နောက်ထပ်ထောင်နဲ့ချီတဲ့ဒေသခံတွေဟာစစ်တွေမျိုးအပါအဝင်ဘေးလွရာနေရာတွေကိုတိမ်းရှောင်နေကြဆဲပါဒီနှစ်တိုင်ခင်ဂျွန်လအစောပိုင်းအထိဆိုရင်လေရခိုင်ပြည်နယ်မှာဆစ်ဆောင်ဒုက္ခတွေဟာ 36,400 ကျော်အထိရှိနေပြီးအရေးပေါ်စားဝတ်နေရေးနဲ့ကျန်းမာရေးအကူအညီတွေလိုအပ်နေတယ်လို့ဒေသခံအမတ်တွေနဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင
် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာပါကိုသားညဦးကရွက်ောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့က စိုင်းရဲကြော်စွာမြင့်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင
်ကျွန်တော်မေးချင်တာကဒီရွက်ောက်ပွဲစီယုံရေးကာလအချိန်ဒီပါပြောမယ်ဆိုရင် COVID-19 အကျတဲ့ကာလကလည်းကုသတိကိုကျွန်တော်တို့ရင်ဆိုင်နေရတော့ဆိုတော့နောက်တစ်ချက်ကဒီလာမယ့်ရွေးကောက်ပွဲအတွက်ပြောရမယ်ဆိုရင်ပါတီအသစ်တွေတော့များလဲပေါ်လာတယ်ဥပမာဆိုရင်အထင်ကြီးပါတီတွေဥရှိမန်းပါတီတို့ကိုကူကြီးပါတီတို့နောက်တစ်ခုကဒေါက်တာသက်ခိုင်တို့ဖွဲ့ရတယ်လဲရှိလာတယ်အဲ့တော့နိုင်ငံရေးပါတီတွေဘက်ကလည်းပြောမှဆိုရင်ဒီ3-4 လလောက်ပဲကြာတော့မဲ့မက်ဆက်စီယုံကြီးကာလကသူတို့အတွက်တော်လေးအရေးကြီးပါတယ်ခင်ဗျာအဲ့တော့ဒီအချိန်ဒီမှာမက်ဆက်စီယုံကြီးအတွက်နိုင်ငံရေးပါတီတွေအနေနဲ့အဆင်သင့်ဖြစ်နေပြီလားသူတို့မှာဘလို့ခက်ခဲတွေရှိတယ်လို့သိရပါလဲကိုဆိုင်ရဲ့ကြောင့်ကိုဆိုင်ရဲ့အမြင်အရင်ဆုံးသိချင်ပါတယ
်ကော်မရှင်နေနဲ့ကျွန်တော်တို့ဒီလိုမျိုးနိုဝင်ဘာလအတိုင်းကျင်းပနိုင်စရာရှိတယ်လို့ပြောတဲ့ဟာကိုကျွန်တော်တို့ကြိုဆိုတယ်ဒါပေမဲ့တကယ်တမ်းလက်တွေ့အကောင့်ထဲပို့ဖို့လက်တွေ့ပြင်ဆင်ဖို့ဆိုရင်တော့ကျွန်တော်ရုပ်ောက်ပွဲရက်တင်မကောက်ဘူးလုပ်ငန်းစဉ်တွေပါစာရွေးကြေညာဖို့လိုတော့ဘူးမက်ဆက်စင်ရီကာလာနှစ်လပဲလုပ်မှာလားဒါမှမဟုတ်ရှင်လည်းရက်တိုးဖို့ရှိသလားတချို့ကလည်းရက်တိုးပေးဖို့တောင်းဆိုရတယ်လည်းကျွန်တော်ရှိခဲ့တာ哦အဲ့အတိုင်းရှိသလားနောက်ပြီးတော့ကိုယ်စရလောင်းအမိစင်တင်သွင်းတဲ့ကိစ္စတွေဘယ်တော့စလုပ်အောင်မလဲဆိုတဲ့ဟာကိုဒီချက်ပို့ပြီးတော့မှတိတိကျကျပြောမယ်ဆိုရင်တော့နိုင်ငံရေးပါတီတွေပို့ပြီးတော့မှအစင်းနဲ့ဖြစ်နိုင်ကြရှိတာပေါ့လေအခုလိုတော့ဆရာတော့သူတို့ခက်မှန်းပြီးပြင်ဆင်ပြီးတော့သူတို့လည်းခက်ခဲမယ်လို့ဟိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်မေးချင်တာကအခုရေကောက်ပွဲအတွက်ကပြင်ရဆင်ရပြီပေါ့ကော်မရှင်ကအာဏာပိုင်တွေကပြင်ရဆင်ရပြီလက်တော်အဖြစ်ဒီကော်မရှင်ကပြင်ဆင်ဆောင်ရနေတာတွေကဟိုလုံလောက်မှုရှိရလားကျင်းတဲ့အားရစရာရှိပါလ
ားကော်မရှင်အနေနဲ့ပြင်ဆင်နေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်တိုးပေမဲ့လည်းဘလို့ပြင်ဆင်နေတယ်နောက်ပြီးတော့မှကျွန်တော်တို့ဟိုဘလိုမျိုးအစီအမံတွေရှိရဆိုတဲ့ဟာကိုမသိရတဲ့အခါမှာပို့ပြီးတော့စိုးရင်ပူပါတာပေါ့သူတို့ပြင်တော့ဒီကယောဂါကလည်းရှိနေသေးတဲ့အတွက်ကြောင့်မလို့သာမန်ပြင်ဆင်မှုမျိုးတော့ကတော့ကျွန်တော်စိုးရင်နေရာမရှိပေမဲ့ကယောဂါနဲ့ပတ်သက်လို့ရှိလို့ရှိရင်ဘလိုပြင်ဆင်နေလဲဆိုတော့ဥပမာအားဖြင့်ကျွန်တော်အသိပညာပေးပြည်သူလူထုတွေကိုအသိပညာပေးလုပ်ငန်းတွေဘလိုလုပ်မလဲဒီအခုချိန်ထိအသွားလာကန့်သတ်မှုတွေရှိနေတော့မယ်နေအိမ်တနေရိုင်းတနေရာအတွက်သွားလာကန့်သတ်မှုတွေရှိနေကြမလို့အသိပညာပေးလုပ်ငန်းတွေဘလိုလုပ်ရမလဲလူငါးဦးတက်ပုံမစုအောင်စပစ်စာရရှိနေကြမလို့ဒါတွေကိုကော်မရှင်အနေနဲ့ညွှန်ကြားချက်ဘလိုရှိသလဲဆိုတာကျွန်တော်တို့မသိရဘူးနောက်တစ်ခါ message စီးရင်းတွေဘလိုလုပ်ရမလဲဆိုတော့မသိတဲ့ခါမှာတော့ဘယ်ကော့ဆိုတဲ့ခါမှာကော်မရှင်ကဘလိုပြင်ဆင်ထားလဲဆိုတာမသိရဘူးဖြစ်နေတာပေါ့လေအခုအထူးသဖြင့်တော့ကျွန်တော်တို့ဟိုနေဒီမှာဆိုလို့ရှိလို့ရှိရင်ဒီအသွားလာကန့်သတ်ချက်တွေရှိကြမလို့အနာမယကတ္တတမျိုးမရှိတော့မှရက်ွက်နေကြေးရွာနေလူတွေကသူတို့ဒီလိုလူစိမ်းဝင်တာမျိုးတွေသူတို့မကြိုက်ဘူးဒါတစ်ချက်နောက်တစ်ခါကျွန်တော်တို့အခုအသွားလာကန့်သတ်မှုနဲ့ပတ်သက်လို့ရှိလို့ရှိရင်ဒီလိုလုပ်ငန်းစဉ်တွေအတွက်ကိုဘယ်လိုလုပ်လို့ရလဲဆိုတဲ့ဟာကိုညှဉ်းပန်းချက်တွေတိတိကျကျမရှိသေးဘူးဖြစ်နေတာပေါ့လေဆိုတော့မရှိသေးဆိုတာထက်စားလို့ရှိလို့ရှိရင်ကော်မရှင်နေနဲ့ဒါကိုလူသိရှင်ကြားမထုတ်ပြန်သေးတာဘူးဆိုတော့ကျွန်တော်တို့အနေနဲ့တော့ခမန်းအသိခက်တယ်ကော်မရှင်ဟာဘယ်လိုပြင်ဆင်ထားပြီးပြီလဲအဲဆိုတဲ့ဟာပေါ့လေတေချာတာကတော့ပြင်ဆင်မှုဟာဒီလာမယ့်ရွက်ောက်ပွဲတက်ပြင်ဆင်မှုဟာအရင်ရွက်ောက်ပွဲတက်ကိုစာလို့ရှိရင်ကျွန်တော်တို့ဟိုပို့ပြီးတော့ကြီးမားတဲ့ပြင်ဆင်မှုမျိုးလိုတယ်လို့ယူဆတယ
်။မက်ဆက်စီယုံရဲ့ကာလာပဲဖြစ်ဖြစ်ရွက်ောက်ပွဲကျင်းပနေတဲ့အချိန်မှာဖြစ်ဖြစ်လွတ်လပ်မျှတမှုရှိဘူးလို့ဆိုတဲ့ကိစ္စကစောင့်ကြည့်ရေးအဖွဲ့တွေကတော်လေးရေးကြည့်ပါတယ်။ကိုဆိုင်တို့လူစောင့်ကြည့်ရေးအဖွဲ့တွေဘက်ကပြင်ဆင်ထားမှုကရောဘယ်လောက်တိရှိလဲဘလို့အခက်အခဲမျိုးတွေရင်ဆိုင်ရမယ်လို့မှန်းထားလိုက်တယ
်။ဆိုကျွန်တော်တို့ကတော့နိုဝင်ဘာလကိုရွက်ောက်ပွဲကျင်းပမယ်လို့မှန်းတဲ့အတွက်ကြောင့်မို့လို့အဲ့အတွက်တော့ကျွန်တော်ရေပုံရအဖြစ်တော့ပြင်ဆင်နေတာပေါ့လေ။ဥပမာကျွန်တော်တို့အဖွဲ့အနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့မဲစရင်ကောက်တာတွေကိုမဲစရင်ပညာပြသတာတွေကိုကျွန်တော်တို့စောင့်ကြည့်မယ်။မဲဆက်စီယုံတာတွေကိုကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိတယ်။ကြိုတင်မဲကျွန်တော်တို့စောင့်ကြည့်ဖို့အစီအစဉ်ရှိတယ်။နောက်ရွက်ောက်ပွဲနေ့နောက်ပြီးတော့မှမဲစရင်မဲရလက်တွေကိုကျွန်တော်တို့ပညာလာကျွန်တော်စောင့်ကြည့်ဖို့လိုတယ်။ဆိုအဲ့လိုစောင့်ကြည့်ဖို့အတွက်ကိုကျွန်တော်တို့ကတော့ငကိုကရထားချက်ရှိရပါဘို့လေ။ဒါပေမဲ့လည်းကျွန်တော်တိတိကျကျပြင်ဆင်ဖို့အတွက်ကကျတော့ရွက်ောက်ပွဲအချိန်စရင်မထွက်မချင်းကျွန်တော်တို့ဟိုပြင်ဆင်လို့မရဘူး။
နိုင်ငံတော်ပိုင်မီဒီယာတွေတုံတဲ့ကိစ္စအခုချိန်က COVID-19 ကာလအကျတဲ့ကြုံတဲ့ခါကြတော့အာဏာရပါတီကနိုင်ငံအစိုးရခေါင်းဆောင်ပိုင်းကလည်းဒီနိုင်ငံတော်မီဒီယာတွေကိုတုံးပြီးတော့ပြောရဆိုရတာရှိပါတယ်အခြေအနေကဒါပေမဲ့တကယ်တမ်းမက်ဆက်စီယုံရေးကာလကြုံလာလို့ရှိရင်ဒါနဲ့တည်းပြဿနာရှိရဲစိုးရင်ကြတယ်ကျွန်တော်တို့ကြားသလောက်ဆိုရှင်ဒါဟာမက်ဆက်စီယုံရေးဆန့်သွားမှာကိုစိုးရင်ကြတဲ့လူတွေရှိပါတယ်အခု let alone အဲ့တော့နိုင်ငံတော်မီဒီယာတွေကနေပြီးတော့အာဏာရပါတီကတုံးနေပြောနေတာဒီကိစ္စကတော့မက်ဆက်စီယုံရေးကာလမှာတစ်ဖက်သက်ဆန်တဲ့အခြေအနေမျိုးဖြစ်သွားနိုင်လားကိုဆိုင်အမြင်သိချင်ပါတယ
်အဲ့ဒါကတော့ကျွန်တော်တို့အားလုံးစိုးရိမ်ပူပန်နေတဲ့ကိစ္စပါပဲစိုးရိမ်ပူပန်လဲစိုးရိမ်ပူပန်ထိုက်တယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ်ဘာဖြစ်ဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာလဲဒီနိုင်ငံပိုင်မီဒီယာတွေကိုဟိုပြီးခဲ့တဲ့ကျွန်တော်တို့အာဏာရတဲ့ပါတီကအသုံးချတယ်ဆိုတော့ကျွန်တော်ဆွတ်ဆွဲချက်တွေရောဝေဖန်ချက်တွေရောအများကြီးမြင့်တက်ခဲ့တာ哦ဆိုတော့အဲ့အတွက်လဲကျွန်တော်တို့ခုချိန်မှာအလားတူဟိုစိုးရိမ်ပူပန်မျိုးရှိတယ်ဆိုတော့ဒါယထာပူရကြတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဆိုအထူးသဖြင့်တော့ COVID-19 ကပ်ရောဂါဖြစ်နေတဲ့အတွက်ကြောင့်မို့လို့ message စီးရုံးတွေမှာ message စီးရုံးကြီးလှုပ်ရှားမှုတွေအကန့်အသတ်ဖြစ်မှာပဲ Luzulu way and General Lulu, Yajamalo Yame, and General Taint the Saint, Messer Amuri, the sound Lacansas on the Pira Muria, the blocky looking Shimaswam Tia. So, Anna Maya party, Dragar, Messer Sioni, Pitulu Ruzigo, through a mess and as Chinesigo, Yapu Dragar, through Kerry Poshiao. So, online Moma, General Messer Jam, to the Facebook, the social media, Ribuani, Messer Jamesuran, Dale, General Kantashi, Odihago. မျိုးမမှာရှိတဲ့သူတွေအတွက်ကတော့လက်လမ်းမီတွေမဲ့နေမှာရှိရဲ့ကျွန်တော်သူတွေအတွက်ကကြတော့ရုံမြင့်တန်ကြရေရူရောကတာသူတို့အဲကျွန်တော်လက်လမ်းမီရဲ့ကိစ္စဆိုတော့သူတို့အနေနဲ့အဲနေမှာရှိရဲ့ဟိုအတွက်ကတော့ကျွန်တော်တို့ဒီအခက်အခဲရှိရပါတယ်နောက်ချက်ကရုပ်ကောက်ပေါ်နဲ့ပတ်သက်လို့လူလူစိတ်ဝင်စားမှုပေါ့ဘာလို့လူလူပါဝင်မှုကလည်းရုပ်ကောက်ပေါ်တက်ကရေးကြီးပါတယ်အခုကိုဗစ်ကာလအကြတည်းက
ော့ကုဆိုင်ဘယ်လိုမြင်လဲက
ြ။ COVID-19 မဖြစ်ခင်2019ပြီးခဲ့တဲ့နှစ်မှာကျွန်တော်စစ်တမ်းကောက်တယ်။အဲ့စစ်တမ်းမှာတော့တကယ်လို့လာမယ့်စနေတနင်္ဂနွေနေ့မှာရွေးကောက်ပွဲကျင်းပခဲ့မယ်ဆိုလို့ရှိရင်မဲပေးဖို့အစီအစဉ်ရှိသလားလို့ပြောတဲ့အခါမှာမဲပေးမယ်လို့ကျွန်တော်ရည်ရည်ပြတ်သုံးပြထားတဲ့ရာဂိုင်းတော့က48ရာဂိုင်းတော့မရှိဘူး။ဒါအဲ့အချိန်တုန်းကပြောခဲ့တဲ့အနေအထားမျိုးပေါ့။ဆိုတော့ဒီလိုကာလမျိုးမှာဒါအရေးကြီးဆုံးကိစ္စပဲ။ပထမချက်ကကျတော့ပြည်သူလူထုအနေနဲ့မဲပေးတဲ့အခါမှာရောဂါကူးစက်ခံရနိုင်တယ်လို့ယူဆလို့ရှိရင်မဲထွက်ပေးမှာမဟုတ်ဘူး။နောက်တစ်ချက်ကကျတော့လေကျွန်တော်တို့ COVID-19 ဖြစ်တဲ့ကြောင့်မလို့စားဝတ်နေရေးစီးပွားရေးရကျွန်တော်တို့ကျက်တဲနေတဲ့အချိန်မျိုးမှာရွက်ကောက်ပွဲဟာသူတို့ရဲ့ပထမဦးစားပေးဖြစ်ချင်မှာဖြစ်မှာ။ဆိုတော့အရေးကြီးဆုံးတစ်ချက်ကတော့ပြည်သူလူထုအနေနဲ့မဲဆန္ဒရှင်အနေနဲ့အဲကျွန်တော်ရွက်ကောက်ပွဲဟာသူတို့ရဲ့လာမယ့်အနာဂတ်အတွက်အရေးကြီးတယ်ဆိုတာကိုပြောဖို့ကတော့ကျွန်တော်တို့ခေါ်တော့မဲဆန္ဒရှင်လုံးဆိုပြီးကျွန်တော် voter education နေပြီးတော့မှဗုဒ္ဓမိုဘိုင်လိုက်ဇေးရှင်းပေါ့မဲဆန္ဒရှင်လုံးဆော်ရေးတွေကျွန်တော်အရေးကြီးဆုံးကိစ္စပဲဆိုတော့အဲ့ဒါတွေကိုကျွန်တော်တကယ်တကယ်မလုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့အဲ့ဒီလူအများကြီးကိုကျွန်တော်တို့ရောက်အောင်မလုံနိုင်ဘူးအထူးသဖြင့်ကြီးလက်မာနေတဲ့သူတွေစီကိုရောက်အောင်မလုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့ဒီပြည်သူလူထုရဲ့ရွက်ကောက်ပွဲပေါ်မှာစိတ်ဝင်စားမှုကျွန်တော်တို့မြင်နေမှာမဟုတ်ဘူ
းပါတီတွေကြားမှာလွလလပ်နဲ့လက်ဆွဲစည်းုံးနိုင်ခွင့်မြင်မြတတနဲ့လက်ဆွဲစည်းုံးနိုင်ခွင
့်ဟုတ်ကဲ့
ဒီချင်းဒီတရဖြစ်လာဖို့ဆိုရင်မြန်မာနိုင်ငံမှာလက်ရှိကြုံနေရတဲ့ COVID-19 အနေနဲ့ကိုဆိုင်တို့အနေနဲ့ဘယ်လိုများအကြံပြုချင်လဲဘယ်လိုများမြင်လဲဗ
ျအဓိကတော့ဗျာကျွန်တော်တို့ခုနကပြောသလိုပဲဆိုရှယ်မီဒီယာနဲ့အွန်လိုင်းကိုအသုံးပြုမယ်ဆိုတာကကျွန်တော်တို့ပါတီတွေအတွက်လည်းအကန့်အသတ်ရှိတယ်ကျွန်တော်တို့ဒီငွေရန်ပုံငွေတောင့်တင်းတဲ့သူတွေအတွက်ကတော့ဆိုရှယ်မီဒီယာရဲ့သုံးပြီးတော့သုံးဆွနိုင်မယ်ရန်ပုံငွေမတောင့်တင်းတဲ့ကျွန်တော်ပါတီတွေအတွက်ကတော့ဒါအခက်အခဲဖြစ်နေတယ်ဆိုတော့ရွေးကောက်ပွဲမှာအရေးကြီးဆုံးစံနှုန်းတစ်ခုကပါဝင်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတိုင်းပါဝင်ရှင်ပြိုင်တဲ့ကိုယ်စားလှယ်တိုင်းဟာတန်းတူညီမျှတဲ့ကွင်းပြင်တန်းတူညီမျှတဲ့ကျွန်တော်တို့ကစားကွင်းကိုရောက်ဖို့လိုတာ။ဆိုတော့အဲ့လိုမျိုးအတွက်ကတော့ကျွန်တော်တို့အကြံပြုချင်တာကအရှိလောလောဆယ်မှာကျွန်တော်နိုင်ငံပိုင်မီဒီယာရှိတယ်။ပုံမှန်တိုင်းဆိုရင်တော့နိုင်ငံပိုင်မီဒီယာတွေကိုရုပ်ကပေါ်နားနေကြတဲ့ခါမှာ9မိနစ်10မိနစ်ကျွန်တော်မိန့်ခွန်းပြောခွင့်ရတယ်နိုင်ငံရေးပါတီတိုင်းက။ဟောဒီဟာကိုတက်ကိုကျွန်တော်တို့ကဒီလိုအခြေအနေမျိုးမှာဒီဟာအပြင်ကိုကျွန်တော်တို့လုပ်ဖို့လိုတာပေါ့။ဥပမာဖြစ်တော့ကျွန်တော်တို့နိုင်ငံပိုင်မီဒီယာတွေကိုနိုင်ငံရေးပါတီတိုင်းကနေပြီးတော့မှကျွန်တော်မက်ဆေ့ချ်စီးရီးကာလမှာပုံမှန်ခုနကပြောသလို9မိနစ်10မိနစ်တည်းမကမှာတပတ်မှာကျွန်တော်တို့ဟိုဘယ်နှမိနစ်သုံးခွင့်ရှိတယ်ဆိုတာမျိုးကိုအခုပါဝင်ရှင်တဲ့နိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့ဟိုအခွဲတန်းကြကျွန်တော်အချိန်ပေးတာမျိုးအဲ့ဒါမျိုးလုပ်မယ်ဆိုရင်တော့ဟောကျွန်တော်တို့နိုင်ငံရေးပါတီတိုင်းကငါကနေပြီးတော့မှဩသူတို့ဟာရွေးကောက်ပွဲမှာတန်းတူညီမျှဆိုတာပါဝင်ရှင်တိုင်းခွင့်ရတယ်လို့ကျွန်တော်သူတို့ထင်မှတ်တယ်သူတို့ယူဆတယ်ဆိုရင်သူတို့အရှုံးနိုင်ရလက်ကိုလည်းသူတို့အတိမတ်ပြုမှာပဲကြတာဆက်ဆက်နေတာဆိုတော့ရွေးကောက်ပွဲကာလမှာတန်းတူညီမျှဆိုတာရှင်နိုင်ခွင့်မရဘူးဆိုလို့ရှိရင်ရွေးကောက်ပွဲပြီးသွားတဲ့ခါမှာရွေးကောက်ပွဲရလက်ပုံမှာဒါကသူတို့မညီမမျှဖြစ်တယ်လို့ယူဆရရှိရွေးကောက်ပွဲရလက်ကိုကန့်ကွက်မှုတွေပုံများမယ်ဆိုတော့ဒီဟာကိုရှော့ချကျင်တယ်ရွေးကောက်ပွဲအငင်းပွားမှုတွေကိုရှော့ချကျင်တယ်ဆိုရင်ကျွန်တော်ကရွေးကောက်ပွဲအကြိုကာလမှာတန်းတူညီမျှဆိုတာပါဝင်ခွင့်ရှိတယ်ဆိုတဲ့အခြေအနေမျိုးကိုနိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့အာမခံချက်ပေးဖို့လိုတယ်အဲ့လိုရှုမြင်လာအောင်ကျွန်တော်တို့လွတ်ဆောင်ချက်တွေလုပ်ပေးဖို့လိုတယ
်ပြောရမယ်ဆိုရင်တော့covid 19ကာယောဂါကျတဲ့ကြောင့်လို့တကဘာလုံးမှာလဲ new normal ဆိုပြီးတော့ပုံစံသစ်နဲ့ဘလူးနေထိုင်သွားကြမှာလဲဆိုပြီးတော့စဉ်းစားနေကြတဲ့အချိန်မှာပေါ့အဲ့တော့ဒီလိုမျိုးပဲရွေးကောက်ပွဲနဲ့ပတ်သက်လို့လဲရှိပြီးသားရွေးကောက်ပွဲဆိုင်ရာလှုပ်ထုတ်လုပ်နည်းတွေဥပဒေစီမံစည်းကမ်းတွေဒါတွေနဲ့ပတ်သက်လို့ပြင်ဖို့ဆင်ဖို့လိုလားအထူးစီမံတွေကိုစောင့်ရဖို့လိုပါလားခင်ဗျအခုအနေထား
ဆိုလက်ရှိအနေထားကျွန်တော်တို့ရဲ့လက်ရှိရှိနေတဲ့ဥပဒေမူပေါင်းရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေမူပေါင်းတွေအားလုံးလှုပ်ထုတ်လုပ်နည်းတွေအားလုံးကပုံမှန်အချိန်ဒီမှာအာစီမံခန့်ခွဲမှုအတွက်ပဲကျွန်တော်တို့ကစဉ်းစားထားတာပေါ့လေဆိုတော့ဒီလို COVID-19 ကာလမျိုးမှာဖြစ်တဲ့ကြောင့်မလို့အဲ့ဒီအတွက်ကိုကျွန်တော်တို့အထူးပြုလုပ်ချက်တွေကျွန်တော်တို့အထူးပြင်ဆင်ရမှာတွေအများကြီးရှိတယ်ဆိုတော့ရုပ်ကောက်ပွဲနေ့မှာလည်းကျွန်တော်တို့ကြိုတင်မဲတွေပေးဖို့အတွက်ကိုတောင်ကိုရီးယားမှာတိုက်တွန်းသလိုကျွန်တော်တို့လည်းတိုက်တွန်းလို့ရတယ်ဒီကိုကြိုတင်တဲ့ပြင်ဆင်အဖြစ်ရုပ်ကောက်ပွဲနေ့မှာလူစုလူဝေးကိုကျွန်တော်ရှော့ချနိုင်တယ်ဒါပေမဲ့လက်ရှိရှိနေတဲ့ကျွန်တော်တို့ရဲ့ကြိုတင်မဲပေးတဲ့ဥပဒေမူပေါင်းရဆိုလို့ရှိရင်ကျွန်တော်နာမကျန်းဖြစ်နေတဲ့သူတွေဖြားနာနေတဲ့သူတွေကြိုတင်မဲပေးလို့ရတယ်ကျွန်တော်မတော်လာနေတဲ့တက်ကြီးရွယ်ကိုဒါ မဲ့အခုလိုမျိုးကျွန်တော်တို့ quarantine center မှာရှိနေသူတွေနေအတော်လာခံစားခံထားတဲ့နေရာမှာရောက်နေသူတွေအတွက်မဲတူတွေကျွန်တော်အဲ့အတွက်မရှိဘူးသူတဘောကတော့အဲ့လိုဟာမျိုးလေးတွေကျွန်တော်တို့မရှိဘူးနောက်တစ်ခါကျွန်တော်တို့မြေဆန္ဒရှင်တိပညာပေးလုပ်ငန်းမှာလည်းကျွန်တော်တို့ဒီပြည်သူလူထုအနေနဲ့မဲယုံနေလာတဲ့ခါမှာကျမရင်းနဲ့ပတ်သက်လို့ဘယ်လိုတွေလုပ်ရမလဲဆိုတဲ့ဟာမျိုးကျွန်တော်တို့ဒီမှာဆိုမှင်တုတ်ရရှိရတုံးထုတ်ရရှိရတုံးထုတ်ရတွေဟာလူတစ်ယောက်ကနေတစ်ယောက်တုံးထုတ်မယ်ဆိုလို့ရှင်ကူးဆက်နိုင်တာမျိုးရှိတယ်မှင်တုတ်ရတဲ့ကူးဆက်နိုင်တာမျိုးဆိုသူဘောကတော့ညာလက်ရှိရှိနေတဲ့ကျွန်တော်တို့ဥပဒေမူပေါင်းဟာဒီ COVID-19 ကာလကပ်ရောဂါကာလမှာပြောဒီပြောပြရရှိတာကျွန်တော်မြန်မာနိုင်ငံမှာကူးစက်တဲ့ရောဂါအခုလောလောဆယ်ကြီးက200ကျော်တော့ရှိသေးတယ်။ကူးစက်ရောဂါကလည်းထိချုပ်နေတယ်ဆိုသဘောမျိုးလည်းပြောတာတော့ရှိတာပေါ့လေ။ဒါပေမဲ့လည်းတေချာလာတော့ကျွန်တော်တို့ကူးစက်ရောဂါဟာရှိနေတယ်။ဒါဒါဒီအတွက်တော့ကျွန်တော်တို့အစင်းစင်းမဖြစ်သေးဘူးလို့ပြောလက်ရှိဥပဒေမူပေါင်းကိုကြည့်မယ်ဆိုတော့အစင်းစင်းမဖြစ်သေးဘူးလို့ကျွန်တော်တို့ယူဆလို့ရပါတယ
်။အခုရှိနေတဲ့အခင်းချင်းအရာဆိုရင်လွတ်လပ်မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်အစင်းစင်းဖြစ်ပြီလား။ဖြစ်နိုင်ပါမလားကိုဆိုင်မြင်သိကြပါမယ
်ဆိုလွတ်လပ်မြတ်တဲ့ရွေးကောက်ပွဲလို့ပြောတဲ့အခါမှာကျွန်တော်တို့ဟိုစံနှုန်းတွေကတော့ကျွန်တော်တို့ခုနပြောတဲ့ပွင့်လင်းမြင်သာမှုနောက်တစ်ခါနိုင်ငံသားအားလုံးပါဝင်နိုင်ခွင့်ရှိဖို့နောက်တစ်ခါကျွန်တော်တို့ဥပဒေမူပေါင်းရတာဝန်ခံမှုတာဝန်ယူမှုပဲဒါကတော့တပိုင်းပေါ့လေဆိုတော့အရေးကြီးဆုံးတစ်ချက်ကကြတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်ကိုနိုင်ငံရေးပါတီတွေအားလုံးကြားထဲမှာသဘောတူညီချက်ရပြီလားဟုတ်ဒါကအရေးကြီးဆုံးကျွန်တော်တို့ဟိုကျွန်တော်တို့ဟိုကိစ္စပဲဆိုတချို့ကလည်းရုပ်ောက်ပဲဘယ်လိုကျင်းပမလဲလို့တောင်းဆိုတာရှိတယ်ဘယ်လိုလုပ်ကြမလဲတောင်းဆိုတာရှိတယ်တချို့ကလည်းမကျင်းပတဲ့မှုရွှေ့ဆိုင်တဲ့နယ်တို့ဆိုတဲ့သဘောထားမျိုးရှိအထူးသဖြင့်နိုင်ငံရေးပါတီတွေကြားမှာဆိုတော့ကျွန်တော်အမြင်ပြောရရင်တော့ပထမဦးဆုံးကျွန်တော်တို့ရုပ်ောက်ပွဲလှုပ်ထုံးလို့မိတွေဟာအတန့်ရှင်းမြတ်တဲ့ရုပ်ောက်ပွဲစီကိုသွားပလားလို့ရလားဆိုရဟာတော့ကျွန်တော်တို့ဒီပညာပိုင်းဆိုင်ရာကျွန်တော်တို့တုံ့တန်ရမယ့်အချက်ပေါ့လေဒါပေမဲ့တစ်ချိန်နဲ့ဒီချက်ပုံပြီးရေးကြည့်တာကျတော့ရုပ်ောက်ပွဲကျင်းပတဲ့လားမကျင်းပတဲ့မူလားဆက်လုပ်တင်လားချစ်ဆိုင်တင်လားဆိုတဲ့ဟာကိုနိုင်ငံရေးပါတီတွေကြားထဲမှာနိုင်ငံရေးကသဘောတူညီချက်ရရှိပြီလားဆိုတဲ့ဟာပို့ပြီးတော့အရေးကြီးလို့ယူဆရတယ်။ဆိုတော့ကျွန်တော်ဖြစ်မှာလေကျွန်တော်တို့အခုလက်ရှိချက်ချင်းဟိုလောက်ရမယ့်ကိစ္စကတော့ရွေးကောက်ပွဲကိုကော်မရှင်ကနေနိုဝင်ဘာလမှာကျင်းပမယ်လို့ပြောတယ်။ဆိုတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မှပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေအားလုံးကြားထဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေအားလုံးကြားထဲမှာသဘောတူညီချက်ရရှိပြီလားဆိုတဲ့ဟာကကျွန်တော်တို့ရွေးကောက်ပွဲပေါ်မှာရွေးကောက်ပွဲရဲ့တရားဝင်မှုဒီကပွဲရဲ့တရားမျှတမှုကိုပို့ပြီးတော့မှကျွန်တော်တို့ဟိုတက်ရောက်မှုရှိတယ်လို့ကျွန်တော်ပို့ပြီးတော့မြင်ပါတယ
်။ဟုတ်ကဲ့ကုဆိုင်ရေးကြော်စွာအခုလိုရှင်းပြသွားတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဘယ်လိုရလဲ
။မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အစိုးရခေါင်းဆောင်တွေကို့ဘာသာကိုဆုံးဖြတ်ပြီးကို့အတွက်ကိုညီကွက်ယူတာတင်တော်ဘာရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါတယ်ရှင
်။အခုရဲ့ပိုင်းနိုင်ငံရေးတိုင်းဝိုင်းထဲမှာရောပြည်သူတွေထဲမှာပါ။စိတ်ဝင်စားမှုနဲ့ဝေဖန်မှုမြင့်တက်စေခဲ့တဲ့ပြဿနာတစ်ခုကတော့တမရနိုင်ငံတော်အတိုင်ပင်ခံအပါအဝင်ပြည်ထောင်စုအဆင့်အစိုးရအဖွဲ့ဝင်တွေနေပြည်တော်မှာမြေကွက်ရယူကြတဲ့ကိစ္စပါ။နဂိုကကောလာဟလလိုလိုသတင်းထွက်ပေါ်ခဲ့တဲ့အတွက်သတင်းတောက်တွေကမေးမြန်းစူးစမ်းမှုလုပ်ခဲ့ကြပါတယ်။နေပြည်တော်မှာတရက်ချားတစ်ခါဆိုသလိုဝန်ကြီးဌာနအစည်းအဝေးရဲ့လေးနှစ်တာစွမ်းဆောင်ရည်သတင်းစာရှင်းလင်းပွဲတွေရှိနေတာကြောင့်သတင်းတောက်တွေကနေသက်ဆိုင်မဲ့ထင်တဲ့ဝန်ကြီးဌာနတွေကိုမေးမြန်းခဲ့ကြပါတယ်။ဒါပေမဲ့ဘယ်ဝန်ကြီးဌာနတာဝန်ရှိသူတွေကမှအတည်ပြုမပေးသလိုတချို့ကအဲ့လိုမျိုးကွက်ချထားပေးမှုမျိုးရှိတယ်ဆိုတာကိုတော့မကြားဘူးဆိုပြီးဖြေကြပါတယ်။ဂျိုလာ19ရက်နေ့ရောက်မှနိုင်ငံတော်၏တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပုံမှန်သတင်းစာရှင်းလင်းပွဲမှာသမရအပါဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့ဒုဝန်ကြီးတွေအတွက်မျိုးကွက်ဖော်ထုတ်နေတာမျိုးကွက်တွေချထားပေးမယ်ဆိုတာမှန်ကန်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။ဒါတော့ရိုးရိုးပြောဆိုတာမျိုးမဟုတ်ပါဘူး။ငကူကသတင်းထွက်ပေါ်ခဲ့တာတွေနဲ့ပတ်သက်ပြီးမျိုးကွက်အကျယ်ဝန်းကိုချက်ကားပြောဆိုတဲ့ရုပ်ောက်ပွဲနီလာချီရွေချက်ရှိရှိနဲ့ disinformation campaign လုပ်တယ်ဆိုပြီးတော့ဆွဆွဲလိုက်ပါသေးတယ်။ပြောင်းလဲချိန်တန်ပြီလို့ကြွေးကြော်ပြီးရွက်ောက်ပွဲနိုင်အာဏာရယူခဲ့တဲ့အစိုးရအဖွဲ့ပြည်သူ့အစိုးရဆိုပြီးဂုံတင်ပြောဆိုလို့ရှိတဲ့အစိုးရအဖွဲ့အနေနဲ့ခုလိုကို့အတွက်ကိုမြေခွက်ချပေးရယူတာမျိုးလုံးသိမ့်ပါရဲ့လားဆိုတာအခြေတင်ညှင်းခုန်နေကြတဲ့ကိစ္စပါခုတစ်ပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
NLD မတိုင်ခင်သမရဦးသိန်းစိန်အစိုးရနဲ့အရင်ဆက်အာဏာရှင်အစိုးရအဆက်ဆက်မြေခွက်တွေဖော်ထုတ်တာချပေးတာကို့ဘာသာကိုရယူတာမျိုးဟာထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူး။အဲ့ဒီလိုလုတ်ကင်ဆောင်ရွက်မှုဟာ1988အာဏာသိမ်းပြီးတက်လာတဲ့ဆက်အာဏာရှင်တွေခင်မှာပိုးပြီးခေတ်ဆားလာတာတွေ့ရပါတယ်။ပထမဦးဆုံးနဲ့အယိုးရှင်ဆုံးနီးကတော့မြေခွက်တွေဖော်ထုတ်ပြီးဝန်ထမ်းမျိုးတစ်တည်တာပါ။မြေခွက်တွေကိုလည်း40 60 60 80 80 ပတ်လေ 100 ပတ်လေအစရှိသဖြင့်တတ်မှတ်ဖော်ထုတ်ပါတယ်။တာမန်ဝန်ထမ်းတွေကိုငယ်တဲ့အကွက်တွေချပေးပြီးရာထူးအစဉ်အတန်းလိုက်ရာထူးကြီးသူကကြီးတဲ့မြေကွက်တွေခွဲယူကြတာပါ။တပ်ဆိုင်ရာတိုင်းနယ်ပြည်နယ်နဲ့မြေကွက်ဖော်ထုတ်ရာမြို့နယ်မှာရှိတဲ့ဝန်ထမ်းအရာတန်းနဲ့စစ်အရာရှိတွေကိုခွဲဝေချထားပေးရုံမကမြေကွက်ချထားရေးမှာလုပ်ပိုင်ခွင့်ရှိတဲ့တိုင်းမှုလို့ပုဂ္ဂိုလ်မျိုးတွေကသူတို့နဲ့နှိစက်တဲ့ရင်းနှီးတဲ့အခြားစစ်တိုင်းမှုတွေစစ်ဘိုလ်ချုပ်တွေနိုင်ငံသားရောက်နေတဲ့စစ်တပ်မှုတွေကိုပါခွဲဝေပေးလေရှိပါတယ်။တစ်ဖက်ကအဲ့လိုမြေကွက်ပေးတဲ့အတွက်အခြားတိုင်းနယ်ပြည်နယ်ကတိုင်းမှုတွေအာဏာရှိသူတွေကလည်းသူတို့ဒေသတွေမှာမြို့ကွက်ဖို့မြေကွက်ချပေးတဲ့အခါအဲ့ဒီအဝေးကတိုင်းမှုတွေစစ်အရာရှိတွေကိုပြန်ပြီးချပေးလေရှိပါတယ်။မောင်းလေနှမလေစနစ်နဲ့မြေကွက်တွေရ သူတို့စားစရိတ်နဲ့သူတို့အကုန်ကြခံပြီးနေအိမ်တွေစောက်ပေးလေးရှိတယ်လို့တချို့ပြန်ရောင်းစားကြတာတွေလည်းရှိပါတယ်။ပြောရရင်အရင်ဆရာနာရှင်တွေခေတ်ကစစ်ဘိုလ်ချုပ်တွေဟာအဲ့ဒီဤတစ်ခုတည်းနဲ့တောင်နိုင်ငံအနှက်မှာမြေကွက်တွေအများကြီးပိုင်ဆိုင်ရယူခဲ့ကြပါတယ
်။ဒုတိယဤကတော့မြို့ကြီးပြကြီးတွေကတံမိုးရှိတဲ့မြေတွေကိုသိမ်းယူပြီးအကွက်ဖော်ရယူကြတဲ့ဤပါမည်သိမ်းခံရသူတွေကိုတော့ရော်ကြီးဖြစ်မထင်မရှားနေရာတွေမှာအကွက်ငယ်လေးတွေပေါ်ပြီးနေရာပြန်ချပေးတာမျိုးလုပ်ပါတယ်။မြေခွက်ချထားပေးရမှာလဲစနစ်တကျသတ်မှတ်ပေးတာမျိုးမလုပ်ပဲလက်သင်ရာစရော်ခေါ်ဆိုသလိုအာဏာရှိသူကသူပေးချင်တဲ့သူကိုပေးတဲ့ပုံစံကျင့်သုံးပါတယ်။မြို့ကြီးပြကြီးကမြေခွက်တွေဖြစ်တာကြောင့်တံမိုးကြီးတဲ့မြေခွက်တွေဖြစ်လာပါတယ်။တတိယနည်းကတော့အစိုးရစီမံပိုင်ခွင့်ရှိတဲ့မြေတွေပေါ်မှာလုံခြုံအင်အားတွေကွန်ဒိုတိုက်ခန်းတွဲတွေတည်ဆောက်တာမျိုးပါ။များသောအားဖြင့်အစိုးရကမြေဆိုင်အဆောက်အုံကိုပုဂ္ဂလိကလုပ်ငန်းရှင်ပိုင်းကတိဆောက်ထွက်လာတဲ့လုံချင်းအိမ်တွေအခန်းတွေကိုအစိုးရနဲ့ပုဂ္ဂလိကအချိုးကျခွဲဝေယူတဲ့နီးပါအဲ့ဒီကနေအစိုးရဘက်အတွက်ထွက်လာတဲ့လုံချင်းတွေကွန်ဒိုတိုက်ခန်းတွေရိုးရိုးတိုက်ခန်းတွေကိုအာဏာရှိသူတွေကသူတို့စိတ်ကြိုက်ဈေးပေါ်နဲ့သတ်မှတ်ချေလဲရယူပါတယ်စရုပ်ထနီးကတော့အစိုးရဘက်တိုက်ခန်းအဆောက်အုံမြေနေရာတွေကိုပုဂ္ဂလိကဘက်ပြုတ်တယ်ဆိုတဲ့ခေါင်းစဉ်အောက်မှာလုပ်ပိုင်ခွင့်အာဏာသုံးပြီးကိုမိသားစုဆွေမျိုးသားချင်းကိုဈေးပေါ်နဲ့ဝယ်ခွင့်ပေးတဲ့နီးပါဒီလိုနီးနဲ့အရင်ခေတ်ဆက်ဆက်ကစစ်ဘိုလ်ချုပ်တွေအာဏာရှိသူတွေဟာမြေခွက်တွေလုံခြုံအိမ်တွေကွန်ဒိုနဲ့တိုက်ခန်းတွေလက်ညှိုးထိုးမလွဲပိုင်ဆိုင်ပြီးအကြီးအကျယ်ချမ်းသာသူတွေဘဝရောက်ခဲ့ကြပါတယ်။ဒါတော့တိုင်းပြည်ဗန္ဓာကိုကျိုးရှာအလွဲသုံးတာနဲ့အာဂရီလိုက်စားတာတွေမပါသေးပါဘူး
။နိုင်ငံတော်တိုင်းပြည်ငံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကတော့လက်ရှိနေပြည်တော်မှာတမရအပါဝင်နိုင်ငံရေးရာထူးရှိပုဂ္ဂိုလ်တွေဖြစ်ကြတဲ့အစိုးရအဖွဲ့ဝင်ကြီးဒုဝင်ကြီးတွေမြေခွက်ရယူတဲ့ကိစ္စကိုနိုင်ငံရေးရာထူးထမ်းဆောင်ခဲ့ကြသူများအငိမ့်စားသွားတဲ့အခါနိုင်ငံတော်ကချီးမြှင့်တဲ့အနေဖြင့်ချပေးသည့်အစဉ်လာတိုင်းဆောင်ရွက်ပေးခြင်းဖြစ်ပါကြောင်းဆိုပြီးရှင်းခဲ့ပါတယ်။အထိပ္ပယ်ကတော့ရှေ့ကအစိုးရအဖွဲ့တွေလှုပ်သွားခဲ့တဲ့အစဉ်လာရှိတဲ့အခုအဲ့ဒီတိုင်းဆက်ပြီးလှုပ်တာလို့ဆိုလိုတာပါ။ဒါကြောင့်လဲအခုလို့အစိုးရထိပ်ပိုင်းခေါင်းဆောင်တွေမြေခွက်ယူတဲ့ကိစ္စအတိုက်ခံတွေဘက်ကတည်းက NLD ပါတီတဲကပါတီဝင်တွေကိုယ်တိုင်ကပါဝေဖန်ပြစ်တင်နေကြတာဖြစ်ပါတယ်။တကယ်တော့ပြည်သူကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတည်းရဲ့အနေနဲ့တန်ရှင်းတဲ့အစိုးရကောင်းမွန်တဲ့အစိုးရဖြစ်ဖို့ဆိုရင်အရင်အစိုးရနဲ့ဆရာနာရှင်အဆက်ဆက်ကပုံစံအတိုင်းဆက်ပြီးကျင့်သုံးမှုမတင်တော့ပါဘူး။နိုင်ငံရေးရာထူးရယူခဲ့သူတွေအငိမ့်စားယူသွားရင်ပင်စင်သဘောတစုံတရာချီးမြှင့်တဲ့ဆိုတာကိုပြည်သူအများနားလည်လက်ခံနိုင်ပါတယ်။ဒါပေမဲ့အရင်ခေတ်ကလုပ်ခဲ့သလိုကိုယ့်အတွက်ကိုဘာသာကိုတတ်မှတ်ကိုဘာသာကိုဆုံးဖြတ်ပြီးအခွင့်အရေးရယူတယ်။ဒါကိုလည်းပွင့်လင်းမြင်သာမှုမရှိလောက်တာမျိုးကတော့မသင့်တော့ပါဘူး။အ ਨੇ ဆုံးအဖြစ်ဥပဒေတစ်ခုပြဋ္ဌာန်းပြီးမှဥပဒေပါအတိုင်းရယူခံစားသင့်ပါတယ
်။အခုမြေခွက်ယူတဲ့ကိစ္စဟာပြည်တော်စုအဆင့်ဖြစ်ပြီးတိုင်းနဲ့ပြည်နယ်အဆင့်မှာလဲဝန်ကြီးချုပ်တွေအပါအဝင်နိုင်ငံရေးရာထူးထမ်းဆောင်နေကြသူတွေရှိနေပါတယ်။သူတို့ကလည်းသူတို့တိုင်းနဲ့ပြည်နယ်တွေမှာသူတို့အငိမ့်စားယူတဲ့ခါနေဖို့ဆိုပြီးမြေခွက်ပေါ်ထုတ်ရယူတာမျိုးလှုပ်လာကြမှာသိကြပါတယ်ဥပဒေတစုံတရာပြဋ္ဌာန်းထားတာမျိုးမရှိရင်အဲ့ဒီပုံစံအတိုင်းကိုယ်စိတ်ကြိုက်ကိုယ်အတွက်ကိုယ်လှုပ်လာကြပါလိမ့်မယ်လက်ရှိနိုင်ငံရေးရာထူးရှိသူများရဲ့လစာနဲ့ခန်းစားခွင့်ဆိုတာဟာအရင်အစိုးရတွေခေတ်ကဥပဒေပြဋ္ဌာန်းပေးရခဲ့တာတွေဖြစ်ပါတယ်အဲ့ဒီထဲမှာအငိမ့်စားဆိုင်ရာကိစ္စတွေမပါသေးဘူးဆိုရင်သင့်တော်သလိုဥပဒေတစ်ခုပြဋ္ဌာန်းပြီးမှခန်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်
မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့ မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်။နောက်ပိုင်းမှာတော့တင်းချစ်တော်ရရှင်တွေကိုမြန်မာသတင်းလေးတပုတ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်။အခုရင်အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တို့လေးတွေရေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ Messenger ကရေးလာတဲ့စာတွေပါ။ကြော်တင်တန်းဆိုတဲ့တော်ရရှင်ကမှန်ကန်တဲ့သတင်းဆောင်မများနဲ့အစီအစဉ်အားလုံးအတွက်ကျေးဇူးအထူးတင်ပါတယ်။လူငယ်တွေအတွေးခေါ်တိုးတက်စေမယ့်အစီအစဉ်တစ်ခုလောက်ထုတ်လွှင့်ပေးစေချင်ပါတယ်။မျိုးဆက်သစ်တွေအတွက်ပါတဲ့အဖွဲ့သားအားလုံးကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ရှင်။ဟုတ်ကဲ့ပါကိုကျော်တင်တဲ့ကျွန်တော်တို့စီမှာလူငယ်အစီအစဉ်တွေတော်တော်များများထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်မှာဆိုရင်တော့ပတ်စဉ်ဘလော့ဂါတွေပြောသမျှလိုမျိုးသိပ္ပံနဲ့နည်းပညာလိုမျိုးကျန်းမာရေးအစီအစဉ်လိုမျိုးဒီလိုမျိုးလူငယ်တွေစိတ်ဝင်စားစရာအကြောင်းအရာတွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။ရုပ်မြင်သံကြားအစီအစဉ်မှာဆိုရင်လည်းနေ့စဉ်ထုတ်လွှင့်ပေးနေတဲ့သတင်းဆောင်မှာနောက်ပြီးတော့အားကစားနဲ့ဖျော်ဖြေရေးကဏ္ဍတွေကိုလူငယ်တွေအထူးစိတ်ဝင်စားမယ်ထင်ပါတယ်နော်။အတွေးခေါ်တိုးတက်စေမယ့်အစီအစဉ်တွေဆိုလို့ကျမတို့အစီအစဉ်တွေရဲ့ဒီ blogger တွေပြောသမျှလို့သိပ္ပံနဲ့နည်းပညာလိုမျိုးကအတွေးခေါ်ကိုတိုးတက်စေတဲ့အစီအစဉ်တွေဖြစ်ပါလိမ့်ရှင်။ပညာအလင်းဆိုတဲ့တော်ရရှင်ကတော့မေကွန်ခတ်တူတူမေးလာပါတယ်။သူက VOA မင်္ဂလာပါတဲ့အမြဲတမ်းအားပေးနေပါတယ်။ VOA အစီအစဉ်တွေ Fortune TV မှာဘယ်အချိန်လာပါလဲ။ DVB ရုပ်သံမှာရောဘယ်အချိန်လာပါလဲလို့မေးလာပါတယ်။ဟုတ်ကဲ့ပါ။ဒီတော်ရရှင်မေးထားတာလေးတွေရှိလို့တခြားမသိသေးတဲ့တော်ရရှင်တွေကိုပါတလက်စာတွေတည်သွားအောင်လို့ပြပြဆုံဆုံလေးပြောပြပေးခြင်းပါတယ်။ကျွန်တော်တို့ VOA ကဓာတ်ရိုက်ထုတ်လွှင့်ထားတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာနိုင်ငံထဲမှာထပ်ဆင်ထုတ်လွှင့်မှုဖြစ်နေ DVB ရုပ်သံကနေပြောပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။နေ့စဉ် DVB မှာည10နာရီနဲ့နောက်တစ်နေ့ပြန်လွှင့်မနေ့9နာရီခွဲအချိန်တွေမှာ VOA ကိုဖမ်းယူကြည့်ရှုနိုင်ပါတယ်။ကျွန်တော်တို့အစီအစဉ်တွေကိုပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mia Set 3ဂျိုရူတွေကနေပြီးတော့ညနေ9နာရီတိုင်းမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတော့ DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။ဒီတော့ရှင်မေးထားတဲ့နောက်ထပ်တစ်ခုကတော့ Fortune TV မှာ VOA အစီအစဉ်ဘယ်အချိန်လွှင့်လဲဆိုတာကိုပါ။ဒီကိစ္စကိုပြည့်ပြည့်စုံစုံသိသွားရအောင်လို့ကျွန်မဒီအစီအစဉ်ကိုတာဝန်ယူပြီးတင်ဆက်ပေးနေတဲ့မဲ့ညိုညိုလင်းကိုမေးကြည့်ပေးထားပါရနော်။မဲ့ညိုရေဒီတော်ရရှင်သိချင်တဲ့ Fortune TV အစီအစဉ်လေးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့မဲ့ရေတနာကျော်ရေ VOA ကအစီအစဉ်တင်ဆက်ပေးနေတဲ့ Fortune TV အတွက်နိုင်ငံတကာသတင်းအစီအစဉ်ကိုမနေ့9နာရီခွဲ Fortune TV ရဲ့သတင်းအစီအစဉ်မှာတွားပြီးတော့ကြည့်လို့ရပါတယ်။ဒီစီစဉ်မှာဘာတွေပါလဲဆိုတော့နိုင်ငံတကာမှာဖြစ်ပျက်နေတဲ့ထူးခြားတဲ့အကြောင်းအရာတွေကိုတင်ပြထားတဲ့သတင်းဆောင်မလေးတွေပါပါတယ်။ဒါအပြင်ဟိုထူးခြားတဲ့သတင်းအချက်လက်တွေလည်းဟိုထုတ်လွှင့်ပေးပါတယ်။နောက်ပြီးတော့တခါ Fortune TV ကနေညနေ၄နာရီခွဲမှာထုတ်လွှင့်ပေးတဲ့သတင်းအစီအစဉ်မှာလည်းဒီနိုင်ငံတကာသတင်းကိုတွားပြီးတော့ကြည့်လို့ရပါတယ်။နောက်ပြီးတော့ Fortune TV ရဲ့ Facebook စာမျက်နှာပေါ့နော်။အဲ့ဒီမှာလည်းတင်ထားပေးပါတယ်။ဒါကြောင့်ဒီရုပ်မြင်သံကြားမှာမကြည့်ပြလိုက်ဘူးဆိုလို့ရှိရင်လည်းအဲဒီ Fortune TV ရဲ့ Facebook စာမျက်နှာမှာတွားပြီးတော့ကြည့်လို့ရပါတယ်။ထုတ်လွှင့်တာကတော့တနင်္လာနေ့ကနေတောက်ကြနေ့အထိဖြစ်ပါတယ်
။ဟုတ်ကဲ့ပါ VOA အစီအစဉ် Fortune TV မှာဘယ်အချိန်လွှင့်လဲဆိုတာမညိုလွင်ပြောပြပေးတာပါ။အထူးကျေးဇူးတင်ပါတယ်။ဒီတော့ရှင်က Fortune နဲ့ DVB အကြောင်းမေးလာလို့တလက်စာရဲကျွန်တော်တို့ဒီ VOA အစီအစဉ်တွေကိုမြစည်းမရုပ်သံမှာလည်းကြည့်ရှုလို့ရပါတယ်ဆိုတာတလက်စာရဲပြောပြပေးခြင်းပါတယ်နော်။ဒီမှာတော်ရရှင်တယောက်ကမဲအီတန်စင်တယောက်ဘဲပြောင်းနေလဲနေရောကောင်းရဲ့လားသတင်းတင်ဆက်တာမတွေ့ရတာတော်တော်ကြာနေပါပြီ။ဘာရတော့မဟုတ်ပါဘူး။သတိရလို့မေးတာပါတဲ့။ VOA မိသားစုတွေအားလုံးဘေးရန်ကင်းဝေးကျန်းမာကြပါစေ Super VOA ရဲ့ထာဝရတော်ရရှင် Overdown မေးလာပါတယ်ရှင်။ဟုတ်ကဲ့ပါဒီတော်ရရှင်မေးလာလို့ဒီမဲအီတန်စင်ဘဲပြောင်းနေလဲဆိုတာဤတယောက်ကရှိပါတယ်ကျွန်တော်တို့စီမှာသူကကျမတို့ရဲ့ VOA မြေကြီးမှာရုပ်သံမှာထုတ်လွှင့်တဲ့ VOA အစီအစဉ်ကိုတာဝန်ယူပြီးတင်ဆက်ပေးနေရဖြစ်ပါတယ်။သူကိုကြည့်ချင်နေဆိုရင်တော့ဒီမြေကြီးမှာရုပ်သံမှာကြည့်ရှုနိုင်ပါတယ်။ VOA ရဲ့သတင်းတွေကိုတင်ဆက်ပေးတာပါနော်။မြေကြီးမှာရုပ်သံဆိုလို့ကျမတို့ VOA အစီအစဉ်တွေကိုတနေ့15မိနစ်စာမြေကြီးမှာတင်ဆက်ပေးနေတာကိုပြောပြပေးခြင်းပါတယ်။ဒီအစီအစဉ်တွေကိုဤနယ်ကိုဝင်းခံမောင်တို့တာဝန်ယူတင်ဆက်ပေးနေတာမလို့ဤမြေကြီးမှာလွှင့်နေတဲ့ဒီ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသိတော့ရအောင်နည်းနည်းလေးပြောပြပေးပါအောင်နော်။
ဟုတ်ကဲ့ပါမေးသနာကျော်ရှင်အခုမစ္စီမာဒရက် VOA စီစဉ်ကိုတာဝန်ယူပြီးတော့ကိုဗစ်ကာလမှာအင်းကနေပြီးတော့ပဲအလုပ်လုပ်နေရလို့ VOA ရဲ့စာမျက်နှာမှာအေးတို့တောတာရှင်တွေမတည်ရတာကြာနေရဖြစ်ပါလိမ့်မယ်ဤနေကောင်းပါတယ်သတိတရားနဲ့စာရေးလာတဲ့တောတာရှင်တွေကိုလည်းနေကောင်းကျန်းမာပါစေလို့အမြဲပဲဆုတောင်းပေးနေရပါ
။မြစည်းမတ VOA စီစဉ်ဆိုတာကတော့ဒီ15မိနစ်စာစီစဉ်ဖြစ်ပါတယ်။မြစည်းမ Free to Air TV Channel ကနေပြီးတော့မနက်၈နာရီကနေ၈နာရီ15အထိတပတ်၅ရက်တင်းလာနေကနေတောက်ကြနေတီထုတ်လွှင့်ပေးနေရပါ။ဒီအစီအစဉ်မှာဆိုရင်နောက်ဆုံးရငွေလဲနှုန်း၊ရွှေဈေးနဲ့စက်သုံးစီဈေးနှုန်းတွေကိုလည်းနေ့တိုင်းပြောပြပေးနေပါတယ်။ပုံမှန်ဆိုရင်တော့အီရိုကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးနေရပါဒါပေမဲ့လည်းအခုကယောဂါကာလအိမ်မှာပဲနေပြီးတော့အတန်အတွေးရိုက်ကူးရတဲ့အတွက်အချိန်ကပ်သက်လေးတွေရှိနေတဲ့အတွက်နောက်ဆုံးရသတင်းတွေကိုမပြောပြနိုင်ပါဘူးအဲ့ဒီအစားစိတ်ဝင်စားစရာသတင်းဆောင်ပါတွေကိုပုံစံပြောင်းပြီးတော့ရွေးချယ်တင်ဆက်ပေးနေတာဖြစ်ပါတယ် VOA ရဲ့ပရိသတ်တွေလည်းမြစည်းမတွေ VOA စီစဉ်ကိုအားပေးကြည့်ရှုပေးကြပါအောင်လို့ပြောချင်ပါတယ်နော
်ဟုတ်ကဲ့ပါဤတန်စတရားပဲပြောင်းနေလဲဆိုတော့ offer done လေးရှင်းသွားပြီထင်ပါတယ်နော်သူစီစဉ်တင်ဆက်ပေးနေတဲ့မြစည်းမအစီအစဉ်လဲအားလုံးတည်သွားကြပြီထင်ပါတယ်။ VOE ကိုနေရာတိုင်းကနေပြနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့ VOE နေ့စဉ်ပုံမှန်အစီအစဉ်တွေကိုအလွယ်တကူနားထောင်လို့ရမယ့် application ရှိရင် link ပေးပါတဲ့။ဇော်မင်းဦးဆိုတဲ့သောရရှင် Messenger ကနေလှမ်းမိလာတာပါ။ဟုတ်ကဲ့ကျွန်မ Messenger ထဲမှာဒီ application download လုပ်လို့ရတဲ့link လေးကိုပို့ပေးလိုက်ပါရနော်တခြားသောရရှင်တွေလည်းဒီ application download လုပ်ချင်တယ်ဆိုရင်တော့ကျမတို့ရဲ့ VOA internet ဆာမျက်နှာဖြစ်တဲ့ bambies.voanews.com စလုံးပေါင်းက burmese.voanews.com မှာသွားပြီးတော့ဒီဆာမျက်နှာအောက်ဆုံးမှာ application download လုပ်ရဲဆိုတဲ့နေရာမှာရယူနိုင်ပါတယ်ရှင်အဲ့ဒီမှာ Apple iPhone တွေကနေပြီးတော့ download လုပ်ဖို့link ကိုနောက်ပြီးတော့ Android telephone တွေကနေပြီးတော့ download လုပ်လို့ရတဲ့ link ကိုနှစ်မျိုးစလုံးပေးထားပါတယ်ရှင်။ဒါနဲ့ဒီသောရရှင်က VOA application ကနေအစီအစဉ်ကိုရယူနေတယ်ဆိုလို့ကျွန်တော်တို့ Facebook စာမျက်နှာကနေပြီးတော့လည်း VOA အစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်လို့သတင်းပါချင်ပါတယ်။ခုဆက်ပြီးရင်ဖွင့်လာတဲ့သောရရှင်ကြီးရဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်နော်။မကွေးတိုင်းတောင်တွင်းကြီးမြို့နယ်ကံကြီးကုံကျေးရွာကတောင်သူတူဖြစ်ပါတယ်ဆိုတဲ့သောရရှင်အောင်စော်မျိုးရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်။သူတို့ဒေတာကစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဘလို့အခက်အခဲတွေဖြစ်နေရလဲဆိုတာကိုသူကရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်။
ကျွန်တော်တို့ဒေတာရဲ့အဓိကအားထားပြီးစိုက်တာကတော့ပဲနဲ့နှံပါ။ဒါပေမဲ့အခုနောက်ပိုင်းမှာမိုးလေဝသကဖောက်ပြန်၊လူမကရှားပါ၊လူဝကရီစည်းကြီးနေတော့တောင်သူတွေအရန်ရှုံနေပါတယ်။တောင်သူတွေအတွက်အဓိကစိတ်ပျက်စရာကတော့ဒီနံပေါ်ချိန်မှာဒီနံဈေးတွေကျကုန်တာပါပဲ။အရင်ကနှမ်းစမုံတစ်တင်း9000ခွဲကနေ6000ဈေးရှိနေတာကအခု3000ကနေ3000ခွဲပဲရပါတော့တယ်။ဒီနံဈေးတွေမကောင်းလို့တရွာလုံးနဲ့နိုင်ငံသားကိုအလုထွက်လုကြတာ။အခုဆိုရွာထဲမှာတက်ကြီးရွယ်ဦးလေးပဲကြံပါတော့တယ်။ဒါကြောင့်မို့တောင်သူတွေဘဝနလန်ပြန်ထူနိုင်ဖို့အတွက်ဒီနံဈေးအရင်လိုပြန်တက်ပေးဖို့ VOA ကနေတဆင့်သက်ဆိုင်ရာလူကြီးများသိအောင်အကြောင်းကြားပေးစီလိုပါတယ်ခင်ဗျာ။
တောင်သူတွေစိုက်တာတော့စိုက်တာပါတယ်။ဒါပေမဲ့ရလာတဲ့တင်းနဲ့တွေကိုရောင်းချတဲ့အခါမှာဈေးကတော်တော်လေးကိုကျဆင်းပြီးတော့အရှုံးဖြစ်နေရမလို့ဒီအစိုးရအနေနဲ့ဒီကိစ္စကိုဝိုင်းပြီးတော့ဆောင်ရွက်ပေးပါလို့ဒီတော်ရရှင်ပန်ချားလာတာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါကျမတို့ဒီနိုင်ငံတကာမှာလည်းဒီလိုအဖြစ်အပျက်မျိုးတွေဖြစ်တတ်တာကိုကျမကြားဖို့ပါတယ်နော်။ဥပမာအခုကျမတို့ရောက်ရှိနေတဲ့အမေရိကန်ပြည်အောင်စုမှာဆိုရင်ဟိုရာသီဥတုကြောင့်ပဲဖြစ်ဖြစ်ဒီတင်းနယ်တွေပျက်စီးတာမျိုးဖြစ်တယ်ဆိုတော့အစိုးရကဒီတောင်သူလေသမားတွေကို subsidy အစိုးရရဲ့အကူအညီတွေထောက်ပံ့ပြီးတော့သူတို့ရဲ့လုပ်ငန်းတွေဆက်ပြီးတော့လဲပတ်နိုင်အောင်ဆိုတာမျိုးထောက်ပံ့ကူညီရဲ့အစီအစဉ်တွေတော့ရှိပါတယ်ရှင်။ဒါကတော့ဒီနိုင်ငံတစ်ခုချင်းစီရဲ့အစိုးရပိုင်းမူဝါဒသူတို့ရဲ့လောက်ကင်မှုနဲ့သက်ဆိုင်မဲ့ထင်ပါတယ်နော်။ဒါကြောင့်မို့ဒီသောရရှင်ကသူတို့ဒေတာမှာတောင်သူတွေဒုက္ခရောက်နေပါတယ်အစိုးရအနေနဲ့ဒီကိစ္စကိုပြန်ပြီးတော့ကင်တွေပြီးတော့ဖြေရှင်းပေးပါဆိုပြီးတော့ပန်ချားလာတာဖြစ်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ဒေတာလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့က
ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်။အခုဆက်ပြီးတော့တည်တောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်။2009ခုနှစ်လောက်မှာနားထောင်မိတဲ့ video ကိုကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကဝင်းချိုဆိုတဲ့သောရရှင်မှာသူက2009ခုနှစ်လောက်မှာစပြီးတော့နားထောင်မိတာပါတဲ့ဗီဒီယိုကိုလေးစားမိနေသူပါအရင်ကဥကျော်ဇန်သားရဲ့ဒါရိုက်လေးလိုင်းနောက်ပြီးတော့မဲသနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုအရင်ကြိုက်ခဲ့ပါတယ်ဘိမ့်မြို့နယ်ကျေးရွာအုပ်စုတွေကတခုလီတော့ရေလန်းခီကျေးရွာအုပ်စုလေးမှာနေထိုင်သူဖြစ်ပါတယ်တဲ့တေးတောင်းလို့ရမယ်ဆိုရင်တော့ခင်မောင်တို့တည်ဆူထားတဲ့ခွန်အားပြည့်မိငယ်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါခင်ဗျာဆိုပြီးတော့တော်ရရှင်ဝင်းချိုတောင်းဆိုလာပါတယ်ဒီလိုဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးချင်ပါရဲ့နော်တေးတောင်းတဲ့တော်ရရှင်ရောတစ်ချစ် view ရေတော်ရရှင်တွေအားလုံးရောဒီခင်မောင်တို့တည်ဆူထားတဲ့ခွန်အားပြည့်မိငယ်ဆိုတဲ့တခြင်းလေးသိချိုက်ခံစားနိုင်ပါစေဆိုထားတဲ့ခွန်အားပြည့်မိငယ်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းနှင်းခွေနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲထိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOA ရဲ့ Internet ဆာမြင်တယ်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရှင်နေအောင်ရွှင်လန်းချမ်းမြေ့ကြပါစေ
။အခုဆက်ပြီးကမ္ဘာတစ်လွှားကကိုရိုနာကပ်ရောဂါကြောင့်တီထွင်ပြစ်တာလေးတွေကိုတင်ပြပေးပါမယ်။အမေရိကန်ကမျိုးလေးတစ်မျိုးမှာကိုရိုနာကပ်ရောဂါကြောင့်စီးပွားရေးကျက်တဲတဲ့သူတွေအတွက်သစ်သားပတ်စံပြားလေးတွေကိုဖန်တီးပေးနေပါဗျ။ကပ်ရောဂါကာလအတွင်းအားကစားပြန်လုပ်လိုသူတွေအတွက်လည်းပလတ်စတစ်အကာအယံတွေနဲ့ဂျင်အားကစားရုံကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာဖွင့်လှစ်လိုက်ပါဗျ။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ချူတွေတို့ကတင်ဆက်ထားပါဗ
ျ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဂျင်အားကစားရုံပန်းရှင်တယောက်ကတော့အားကစားလုပ်နေတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်နိုင်မယ့်အကာအယံတစ်မျိုးကိုတီထွင်လိုက်ပါတယ်။ Pete Sampson ဟာသူ့ရဲ့ကိုယ်ကာယလေ့ကျင့်ခန်းလုပ်တဲ့အားကစားရုံကိုကိုရိုနာဗိုင်းရပ်စ်ကြောင့်၃လကြာပိတ်ထားခဲ့ရတာပါ။အခုတော့သူ့ရဲ့တီထွင်မှုကြောင့်အားကစားရုံထဲမှာပလတ်စတစ်အကာတွေနဲ့ပြန်ဖွင့်နိုင်တယ်လို့ကစားရင်လည်းလူ၉ယောက်ပဲလက်ခံပါတယ်။ကနဦးပိုင်းမှာတော့နှာခေါင်းစီးအကာတွေတက်ဖို့စမ်းသပ်ခဲ့ပေမဲ့လည်းအားကစားလုပ်နေတဲ့သူတွေအတွက်အသက်ရှူရခက်ခဲတာကြောင့်အခုလိုတဦးချင်းစီလေ့ကျင့်ခန်းလုပ်လို့ရတဲ့နေရာတွေမှာလေးဘက်လေးရန်ပိုက်လုံးတွေတက်ဆင်ပြီးရေချိုးကန်းအကာဖြင့်သုံးတဲ့ပလတ်စတစ်တွေကာယံပေးခဲ့တာပါဒီကာယံတွေဟာကိုရိုနာဗိုင်းရပ်စ်ပိုးကအပြည့်အဝအကာအကွယ်မပေးနိုင်ပေမဲ့လည်း လာရောက်ကစားကြတဲ့သူတွေအနေနဲ့အနည်းဆုံးစိတ်သက်သာရာရရှိနိုင်တယ်လို့ဆပ်စင်ကပြောပါတယ်။သူ့ရဲ့လှုပ်ဆောင်မှုကိုဒေသခံသတင်းဌာနတွေမှာဖော်ပြခဲ့ကြပြီးတဲ့နောက်နာမည်ကြီးလူသိများသွားခဲ့တာပါ။သူ့အနေနဲ့အရင်လိုပုံမှန်အခြေအနေကိုပြန်ရောက်ချင်ပြီးဒီအစီအမံတွေကအမြဲတမ်းမဟုတ်ပါစေနဲ့လို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်ရှင
်။အမေရိကန်ပြည်တော်စုအနောက်မြောက်ဘက်မှာရှိတဲ့ဝါရှင်တန်ပြည်နယ်မှာမွေးဆက်ကူပတ်စံအစတစ်သားပြပတ်စံတွေကိုကိုဘာသာကိုရိုက်နှိပ်အသုံးပြုနေတဲ့မြို့ကလေးတစ်ခုအကြောင်းကိုတင်ပြပေးပါမယ်။ဝါရှင်တန်ပြည်နယ်ကတန်တီနိုမြို့ကလေးဟာလူဦးရေ1800လောက်ပဲရှိပြီးတော့ပြည်နယ်မြို့တော်ဖြစ်တဲ့အိုလံပီယာရဲ့တောင်ဘက်25မိနစ်လောက်ကားမောင်းသွားရင်ရောက်နိုင်တဲ့အကွာအဝေးမှာတည်ရှိတာပါ။ကိုရိုနာကပ်ရောဂါကြောင့်စီးပွားရေးကျက်တဲနေတဲ့ဒေသခံတွေနဲ့စီးပွားရေးသမားတွေကိုကူညီဖို့အတွက်မြို့အုပ်ချုပ်ရေးအဖွဲ့ရဲ့ဖန်တီးမှုတစ်ခုဖြစ်ပါတယ်။ဒီမြို့မှာနေထိုင်ကြတဲ့သူတွေကိုတစ်လဒေါ်လာ300နဲ့ညီမျှတဲ့တစ်သားပြပတ်စံတွေထောက်ပံ့ပေးနေတာဖြစ်ပြီးတော့အဲ့ဒီတစ်သားပြပတ်စံတွေကိုမြို့မှာရှိတဲ့ဆိုင်အကုန်လုံးနှီးပါးမှာသုံးနိုင်ပါတယ်။ဖဲချက်ပြားအရွယ်တစ်သားပြားတွေကိုသတင်းစာပုံနှိပ်တိုက်မှာစေးသားတင်ပတ်စံအဖြစ်ရိုက်နှိပ်တာဖြစ်ပြီးတော့မြို့တော်ခန်းမမှာအမေရိကန်တနိုင်ငံလုံးသုံးတဲ့ဒေါ်လာငွေသားစက္ကူနဲ့ပြန်ပြီးတော့လဲလှယ်နိုင်တယ်လို့နိုင်ငံတဝန်းကငွေစက္ကူအကျွေစိတ်စုဆောင်းတဲ့သူတွေကိုလည်းရောင်းချနိုင်ပါတယ်။တချို့တစ်သားပြပတ်စံတွေကိုငွေအကျွေစီးစုဆောင်တဲ့သူတွေကတစ်သားပြားပေါ်မှာရိုက်နှိပ်ထားတဲ့တံပိုးထက်သုံးစပိုပေးပြီးဝယ်ယူကြတယ်လို့တချို့စီးပွားရေးသမားတွေကပြောပါတယ်။ဒါပေမဲ့ဒီတစ်သားပြားပတ်စံနဲ့အရက်ဆေးလိမ့်နဲ့ဆေးကြောက်တွေတော့ဝယ်လို့မရပါဘူးခင်ဗျာ
။ရုရှားနိုင်ငံမှာပြည်စင်စဉ်းစားနေကြဖြစ်တဲ့ငါးချိန်ရောက်ညအိတ်အင်းချီဝေးအပြေးပြိုင်ပွဲကိုဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အွန်လိုင်းမှာပုံစံတစ်မျိုးနဲ့ကျင်းပခဲ့ရပါတယ်။ပုံမှန်အဖြစ်တော့စိန့်ပီတာစဘတ်မြို့မှာကျင်းပတာဖြစ်ပြီးဒီနှစ်မှာတော့ပြိုင်ပွဲဝင်သူတွေအားလုံးကိုပြိုင်ချင်တဲ့နေရာမှာကိုဘာသာကိုပြေးရတာဖြစ်ပြီးကိုပြေးတဲ့နေရာနဲ့ရတဲ့အချိန်ရလဒ်ကိုအွန်လိုင်းပေါ်တင်ပေးရတာပါ။ဒီနှစ်ပြိုင်ပွဲမှာတော့စုစုပေါင်းယောက်40နီးပါးဝင်ရောက်ရှင်ပြန်ခဲ့ကြပြီးစုပီးပွဲအခမ်းအနားကိုလည်းအွန်လိုင်းပေါ်မှာပဲဗီဒီယိုအစည်းအဝေးခေါ်ပြီးကျင်းပခဲ့ကြပါတယ်ရှင်။
ပြီးခဲ့တဲ့အပတ်ကနိုင်ငံတကာယောဂနေ့မှာအိန္ဒိယနိုင်ငံတိဘက်နယ်စပ်မှာနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေလည်းပါဝင်ဆင်နွှဲခဲ့ပါတယ်။သူတို့တာဝန်ကြရာအမြင့်ပေ 18,000 နီးပါးမှာရှိတဲ့နှင်းဖုံးတောင်တန်းတွေပေါ်မှာယောဂလေ့ကျင့်ခဲ့ကြတာပါ။ဒီနှစ်မှာတော့ကိုရိုနာကပ်ယောဂါကြောင့်နိုင်ငံတကာယောဂနေ့ကိုအရင်နှစ်တွေတုန်းကလိုကြီးကြီးကျယ်ကျယ်တော့မကျင်းပနိုင်ခဲ့ပါဘူးခင်ဗျာ။
တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စံခန္ဓာတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြင်ညာပေးသွားမှာဖြစ်ပါတယ်အမေရိကန်မှာတောက်ကြံနေကစပြီးတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 44,600 ကျော်ရှိတာကြောင့်ယောဂကူးစက်ခံသူစုစုပေါင်း 300,000 နီးပါးရှိကြောင်းကူးစက်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကမနေ့ကပဲပြောလိုက်ပါတယ်ဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်652ယောက်ရှိတာကြောင့်အခုဆိုရင်သေဆုံးသူစုစုပေါင်း 300,000 ကျော်ကျော်သွားပြီလို့လည်းပြောပါတယ်အမေရိကန်တောင်ပိုင်းနဲ့အနောက်ပိုင်းကပြည်နယ်၅ခုမှာနေစဉ်ဗိုင်းရပ်စ်ကူးစက်မှုတွေဟာမနေ့စနေနေ့ကစံချိန်တင်မြင့်တက်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးအဲဒီနောက်မှာတော့ဘရာဇီးလ်နိုင်ငံကကူးစက်သူ 1.3 သန်းကျော်နဲ့ဒုတိယရုရှားနိုင်ငံမှာတော့ဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ 6,800 ကျော်နဲ့စုစုပေါင်း 63,000 ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာCOVID-19 ကာယောဂါကြုံနေရတဲ့အာရှနိုင်ငံတချို့မှာကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမနေ့ကကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ 18,552 ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။ရခိုင်ပြည်နယ်ရဲသေးတောင်မြို့နယ်ကြောက်တန်းကျေးရွာအုပ်စုနီးတဝိုက်မှာဆေးရတင်းမာမှုတွေကြီးထွားလာနေတဲ့အပေါ်မှာစိုးရိမ်ကြောင်းကုလသမဂ္ဂကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လူရည်1000ကျော်ရှိတဲ့ဒေသကနေထွက်ပြေးတိမ်းရှောင်နေရတဲ့သတင်းတွေကြောင့်စိုးရိမ်တဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။ကြောက်တန်းကျွရအုပ်စုမှာနေမည်ရှင်းလင်းရေးလုပ်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲညွှန်ကြားချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်ဒေသခံတွေထွက်ပြေးနေကြတာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပဲဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.